Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရှင်များရှင်။ American ပြည်ထောင်စုမြို့တော် Washington DC ကနေ VOA American အသံရဲ2020ခုနှစ်နိုဝင်ဘာလ28ရက်စနေနေ့ညပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:30နာရီလိုင်းဒိုမီတာ1925 30နဲ့လိုင်းလမီတာ190ရိုကနေထုတ်လွှင့်နေပါပြီရှင်။ကျမနင်္ဂလာပါဒီကနေ့ညဖက်ထိတ်တန့်ရောက်တဲ့တင်တွေကိုတင်ပြပေးပါပါအမေရိကန်ရွေးကောက်ခံသမ္မတဂျိုးဘိုင်ဒန်ကဂွာတာနာမိုအကျဉ်းစခန်းပိတ်ဖို့သူ့အနေနဲ့ထောက်ခံပါတယ်ဆိုတာကလွှဲပြီးမြင်များစစပြောဆိုထားတာမရှိပေမဲ့အဲ့ဒီမှာဆက်ပြီးထိန်းသိမ်းခံထားတဲ့အကျဉ်းသား40တယောက်တို့ကတော့စခန်းပိတ်တော့မလားဆိုတဲ့မျှော်လင့်ချက်တွေရှိလာကြပါတယ်ကျူဘာနိုင်ငံအမေရိကန်စစ်အခြေစိုက်စခန်းမှာရှိတဲ့ဂွာတာနာမိုအကျဉ်းစခန်းကိုပိတ်ပစ်ဖို့သမ္မတအိုဘားမားအစိုးရလက်ထက်ကကြိုးစားခဲ့ပေမဲ့အောင်မြင်မှုမရခဲ့ပါဘူးမစ္စတာဘိုင်ဒန်အစိုးရအဖွဲ့ကသမ္မတဟောင်းအိုဘားမားရဲ့ကြိုးပမ်းချက်ကိုဆက်ပြီးတော့အကောင့်ထဲပေါ်ဖို့မျှော်လင့်ကြောင်းအကျဉ်းသားတချို့ရဲ့ရှင်းလင်းတွေကပြောပါရယ်။သမ္မတဒိုနယ်ထရမ့်ရဲ့ကနဦးမဲဆွယ်စီယုံပွဲတွေမှာတော့ဂွာတာနာမိုအချင်းစခန်းမှာလူဆိုးတွေနဲ့ပြည့်တော်အောင်လုပ်မယ်လို့ပြောဆိုခဲ့ပေမဲ့အဲ့ဒီအတိုင်းဖြစ်မလာပါဘူး။သမ္မတထရမ့်အစိုးရလက်ထက်မှာဂွာတာနာမိုအချင်းစခန်းကနေအကျဉ်းသားတအုပ်ပဲလွတ်ပေးခဲ့ပါရယ်။အဲ့ဒီမှာဆက်ပြီးတော့ချုံနောင်ခန္ဓာရတဲ့အကျဉ်းသားတွေရဲ့အမှုကိုပြန်သုံးသပ်ပြီးတော့လွတ်ရက်ကြောနေတဲ့သူတွေကိုပြန်လွတ်ပေးဖို့အိုဘားမားအစိုးရရဲ့ဆောင်ရွက်ချက်တွေကိုသမ္မတထရမ့်ကအဆုံးသတ်ခဲ့တာပါ။ဂွာတာနာမိုအကျဉ်းစခန်းဟာအကြမ်းဖက်ဝါဒအပေါ်အမေရိကန်ကအလွန်အကျွံတုံ့ပြန်တဲ့တင်ကြတာတစ်ခုအဖြစ်နဲ့ကမ္ဘာတစ်ဝှမ်းမကြေမနပ်ရှုံ့မြင်ခဲ့ပူပါရယ်။အမေရိကန်သမ္မတရွေးကောက်ပွဲမဲရလာတွေနဲ့ပတ်သက်လို့သမ္မတဒိုနယ်ထရမ့်ရဲ့အယူခံကို Philadelphia Federal တရားရုံးတစ်ခုကပယ်ချလိုက်ပါရယ်။သမ္မတထရမ့်ကသူ့အယူခံကိုအမေရိကန်တရားရုံးချုပ်အထိတင်နိုင်ဖို့မျှော်မှန်းထားတာပါ။ရွေးကောက်ပွဲမှာမဲမတမာမှုတွေရှိတယ်ဆိုပြီးသမ္မတထရမ့်ဘက်ကတင်ပြလျှောက်လက်ချက်တွေမှာဗာသက်သေးမှမပြနိုင်တဲ့အတွက်ဆိုပြီးတခြားတရားရုံးတွေမှာလိုပဲ Philadelphia မြို့ခရိုင်အယူခံတရားရုံးအမတ်3ကဆုံးဖြတ်ခဲ့တာဖြစ်ပါတယ်။ပြီးခဲ့တဲ့တစ်ပတ်ကအောက်တရားရုံးတစ်ခုမှာလျှောက်လက်ရမှာလဲသမ္မတထရမ့်ဘက်ကရှင်းနေ Rudy Giuliani ကရွေးကောက်ပွဲလုပ်ငန်းစဉ်တွေမှာမယုံမသားလှုပ်ဆောင်ခဲ့တာတွေရှိတယ်လို့ပြောဆိုခဲ့ပေမဲ့ပါတက်တီအထောက်ထားမှမတင်ပြခဲ့ပါဘူး။သမ္မတထရမ့်ကခန့်အပ်ထားတဲ့ခရိုင်အယူခံတရားရုံးတရားသူကြီးစတက်ဖနိုဘိုင်ဘတ်ကလည်းရွေးကောက်ပွဲကိုမမျှတဘူးလို့ပြောဆိုနေုံနဲ့ဘာမှဖြစ်လာမှာမဟုတ်ဘူးလို့တောက်ကြားနေကရေးသားခဲ့ပါတယ်။ပင်ဆယ်ဗေးနီးယားပြည်နယ်မှာရွေးကောက်ခံသမ္မတဂျိုးဘိုင်ဒန်နဲ့ရာကြောင်းပြည်နယ်တာဝန်ရှိသူတွေအတူပြုကြီးညာလိုက်ပြီးလေးရက်အကြာမှာတောက်ကြားနေကသမ္မတထရမ့်ရဲ့အယူခံရှုံ့နိမ့်မှုပေါ်ပေါက်လာတာလည်းဖြစ်ပါတယ်။အီရန်နိုင်ငံရဲ့နျူကလ িয়ার အစီအစဉ်ကိုအားပေးထောက်ခံနေတဲ့ဆိုရယ်တရုတ်နဲ့ရုရှားကုမ္ပဏီတွေကိုအမေရိကန်ပြည်ထောင်စုကစီးပွားရေးအရပိတ်ဆို့တန်းခတ်လိုက်ပါတယ်။အီရန်နျူကလ িয়ার အစီအစဉ်အတွက်အရေးကြီးတဲ့နည်းပညာနဲ့ပစ္စည်းကိရိယာတွေကိုလွှဲပြောင်းပေးဖို့ခဲ့တဲ့ဆိုရယ်ဆွဆွဲချက်နဲ့ကုမ္ပဏီတချို့ကိုအမေရိကန်အစိုးရရဲ့အကူအညီတွေပေးတာကတ်သက်လိုက်တယ်လို့သူတို့ရဲ့သွင်းကုန်တွေကိုလည်းနှစ်နှစ်ပိတ်ပင်လိုက်ကြောင်းအမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပြိုကကြေညာချက်ထုတ်ပြန်ခဲ့တာပါ။ပုတ်ထုံးတွေကစတင်တက်ခတ်လိုက်တဲ့ကုမ္ပဏီတွေကတော့တရုတ်နိုင်ငံက Chengdu Best New Material နဲ့ Zimbo Elm Trade အပြင်ရုရှားအခြေစိုက် Nickel Group နဲ့ Joint Stock Company Elicon ပါဝင်ပါတယ်။ Iran Nuclear ဒုံးကျည်အစီအစဉ်တွေနောက်နေသွားစေဖို့အတွက်တရုတ်နဲ့ရုရှားလိုဒုံးကျည်နည်းပညာတွေနဲ့ပစ္စည်းကိရိယာတွေပြပကနေတင်ပို့နေကြတဲ့သူတွေကိုအမေရိကန်ကဆက်ပြီးတော့တန်ခါအရေးယူသွားမယ်လို့လည်းဝန်ကြီးပုံပြိုကပြောပါတယ်။သမ္မတအိုဘားမားအစိုးရလက်ထက်မှာရရှိခဲ့တဲ့ Iran Nuclear သဘောတူစာချုပ်ကနေသမ္မတဒိုနယ်ထရမ့်အစိုးရကပြီးခဲ့တဲ့3နှစ်မှနှုတ်ထွက်ခဲ့တာပါ။အဲ့ဒီအချိန်ကစပြီးအီရန်အပေါ်အပြင်းထန်ဆုံးဖိအားပေးတဲ့အနေနဲ့ဆိုပြီးသမ္မတထရမ့်ကတန်ခါပိတ်ဆို့မှုတွေချမှတ်လာတာလည်းဖြစ်ပါတယ်။အီရန်ဆိုင်ရာအမေရိကန်ရဲ့ခိုင်မာတဲ့မူဝါဒတွေပြတ်တဲ့အနေနဲ့သူ့မူဝါဒအတိုင်းမလိုက်နာတဲ့နိုင်ငံတွေနဲ့ကုမ္ပဏီတွေကိုလည်းအမေရိကန်ကတန်ခါပိတ်ဆို့မှုတွေချမှတ်လာနေတာလည်းဖြစ်ပါတယ်။အီရန်နျူကလ িয়ার သိပ္ပံပညာရှင်မိုဇေဖာဂရီဇာဒဲတောက်ချာနဲ့ကအသက်ခံခဲ့ရတာဟာအီရန်အနေနဲ့သူ့ရဲ့အဓိကတာဝန်ရှိသူတွေနဲ့အကြံပေးတွေကိုကာကွယ်ပေးနိုင်မှုအားနည်းနေတာကိုအထင်ရှားပြသလိုက်တာဖြစ်တယ်လို့ကျွမ်းကျင်သူတွေကသုံးသပ်ကြပါတယ်။မိုဇေဖာဂရီဇာဒဲဟာဒီနှစ်အတွင်းလှုပ်ကြံခံရတဲ့ဒုတိယမြောက်အကြီးတန်းစစ်ဘက်အရာရှိတဦးလည်းဖြစ်ပါတယ်။မြို့တော်တီရန်ကနေအရှိတ်ဖက်55မိုင်အကွာကအပ်စတတ်မြို့ကိုကားနဲ့ခီးသွားနေတဲ့အသက်59နှစ်အရွယ်ဖာဂရီဇာဒဲကိုလက်နက်ကိုင်တွေကနှိကင်းကြောင်တောင်မှာတတ်ခတ်ခဲ့ကြတာဖြစ်တယ်လို့အီရန်တာဝန်ရှိသူတွေကပြောပါရယ်ဒီတပ်ဖြတ်မှုနဲ့ပတ်သက်လို့ဘယ်သူကမှသူတို့လက်ချက်အဖြစ်ပြောဆိုတာမျိုးမရှိသေးပါဘူးဖာဂရီဇာဒဲဟာအီရန်ကာကွယ်ရေးဝန်ကြီးဌာနရဲ့သုတေသနဌာနအကြီးအကဲလည်းဖြစ်ပါရယ်ကုလသမဂ္ဂရဲ့အဆိုအရ1980ခုနှစ်နောက်ပိုင်းမှာစတင်ပြီး2003ခုနှစ်မှာအဆုံးသတ်ခဲ့တဲ့အီရန်တို့ရဲ့လျှို့ဝှက်နျူကလ িয়ার အစီအစဉ်ကိုဦးဆောင်ခဲ့သူလည်းဖြစ်ပါရယ်ဘက်ဒတ်မြို့မှာဇန်နဝါရီလ3ရက်နေ့ကအီရန်စစ်ဖက်တပ်မတော်ကြီးကာဆမ်ဆိုလီမန်နီကိုအမေရိကန်တို့လှုပ်ချန်တပ်ဖြတ်ပြီး7လနီးပါးအကြာမှာဖာဂရီဇာဒဲအသက်ခံရတာပါအ အကြမ်းဖက်အဖွဲ့အစည်းဖြစ် American ကတတ်မှတ်ထားတဲ့ Iran ရဲ့ Islamic တော်လှန်ရေးတပ်ဖွဲ့ကောင်းဆောင် Soleimani ရဲ့ရန်ကနေပြပရအမေရိကန်တွေကိုကာကွယ်နေတဲ့အဲ့ဒီစစ်စင်ရေးကိုဆင်နွှဲခဲ့တာဖြစ်တယ်လို့ Washington ကပြောဆိုခဲ့ပါတယ
်။ VOA American ဘဏ်ညာဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိတိုင်းဒိုမီတာ31 kHz 9833ညာတိုင်းဒိုမီတာ32 kHz 9383ညာတိုင်းဒိုမီတာ57 kHz 9885တို့ဖြင့်စနေတနင်္ဂနွေမှာဟိုင်းလိုက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီရီကနေစနေနေ့ညပိုင်းနောက်ဆုံးရသတင်းတွေကိုကျွန်တော်ရန်တိုင်းကဆက်ပြီးတော့အချင်းညာပေးတော့မှာဖြစ်ပါတယ်ခင်ဗျာ။ကမ္ဘာ့ကျန်းမာရေးအဖွဲ့ချုပ် WHO အနေနဲ့ကိုရိုနာဗိုင်းရပ်စ်ကာကွယ်ဆေးရီနဲ့သူတို့ရဲ့ကိုယ်ခံအားတုံ့ပြန်မှုဘယ်လောက်ရှိတယ်ဆိုတာကိုသတင်းထုတ်ပြန်ချက်တွေမှာပြောနေတာထပ်ပို့ပြီးတော့တိုင်းတာတွက်ချက်ကြည့်ဖို့လိုတယ်လို့ WHO ရဲ့ကာကွယ်ဆေးဆိုင်ရာထိပ်တန်းတာဝန်ရှိသူတို့ကပြောလိုက်ပါတယ်။ကာကွယ်ဆေးရီဟာ COVID-19 ရောဂါကူးစက်ပြန့်နှံ့နိုင်စွမ်းကိုရော့ကျသွားအောင်လုပ်နိုင်သလားဆိုတာရှင်းရှင်းလင်းလင်းမသိရသေးဘူးလို့ WHO ရဲ့ကာကွယ်ဆေးဆိုင်ရာညွှန်ကြားရေးမှူး Kate O'Brien ကဒနီဗာမြို့မှာမနေ့ကလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းပြောကြလိုက်ပါတယ်
what is really the next most important step is that the data
ကဝေးလေးကဗိုင်းရပ်စ်ပိုးကိုတားဆီးကာကွယ်ရုံမကတကယ်တမ်းဗိုင်းရပ်စ်ပိုးဝင်မလာနိုင်အောင်တားဆီးကာကွယ်နိုင်တာတွေလုပ်နိုင်သလားဘာလို့သလဲဆိုတဲ့သတင်းချက်လက်တွေပို့ပြီးတော့စတင်ရရှိလာနေပြီဒါကအရေးကြီးတယ်လို့ Kate O'Brien ကပြောသွားတာဖြစ်ပါတယ်အချိန်ထဲမှာပဲ COVID-19 ရောဂါဟာဒရိစန်နေစီကနေလူတွေစီကိုဘယ်လိုကူးစက်တယ်ဆိုတာကိုစုံစမ်းစစ်ဆေးဖို့အတွက်ဒီမှာမြန်မာရှင်ဆယ်ဦးပါဝင်တဲ့အဖွဲ့တစ်ခုကိုတရုတ်နိုင်ငံဝူဟန်မြို့ကိုဆေးလွတ်သွားမယ်လို့ WHO ကပြောပါတယ်။အမေရိကန်ပြည်ထောင်စုမှာတော့ COVID-19 ရောဂါကူးစက်သူဦးရေဟာတောက်ကြနေက73သန်းကျော်သွားခဲ့ဖြစ်ပြီးတော့ဂေါ်မာကူးစက်မှုအများဆုံးနိုင်ငံဖြစ်ဆက်ရှိနေတယ်လို့ John Sawkin တက်ကလူကပြောပါတယ်။အမေရိကန်နိုင်ငံတော်ကတောက်ကြနေက COVID-19 ကြောင့်ဆေးရုံတက်ကူးသနေရသူ9000ထိရှိပြီးတော့ဒါဟာပြီးခဲ့တဲ့လကထက်နှစ်ဆပိုများလာတယ်လို့ပြောပါတယ်။ဥရောပမှာတော့ဂျာမနီနိုင်ငံမှာမနေ့ကရောဂါကူးစက်သူဦးရေ2000ကျော်ရှိတာကြောင့်ယောဂကူးစက်သူဥယေစုစုပေါင်းတသန်းကျော်သွားခဲ့ပြီဖြစ်တယ်လို့ပြောပါရခင်ဗျာ။တောင်ကိုရီးယားနိုင်ငံမှာဗိုင်းရပ်စ်ကူးစက်မှုတွေပြန်မြင့်တက်နေပြီးနေ့စဉ်ဗိုင်းရပ်စ်ကူးစက်သူ900ကျော်တာအခုဆိုရင်3ရက်သလိုက်ရှိသွားပြီဖြစ်ပါတယ်။တောင်ကိုရီးယားမှာဒီနေ့နောက်ထပ်ဗိုင်းရပ်စ်ကူးစက်ခံရသူ900 4ယောက်ရှိပြီးတော့စုစုပေါင်းဗိုင်းရပ်စ်ကူးစက်သူဥယေဟာ33,385ယောက်ထက်မနည်းရှိသွားပြီဖြစ်တယ်လို့တောင်ကိုရီးယားနိုင်ငံရဲ့ယောဂကာကွယ်ထိန်းချုပ်ရေးဌာနကပြောပါရ။ဒီနေ့ကူးစက်သူတွေတဲက330ကတော့ဆိုးမျိုးတစ်ဝိုက်ကဖြစ်ပေမဲ့တခြားမျိုးကြီးတွေမှာကူးစက်မှုတွေလည်းရှိတယ်လို့ဆိုပါတယ်။တောင်ကိုရီးယားဆိုရကစီးပွားရေးကျဆင်းလာနေတာတွေကိုအထောက်အကူဖြစ်စေဖို့အတွက်ဗိုင်းရပ်စ်နဲ့ပတ်သက်တဲ့ကန့်သတ်မှုတွေကိုဖြေလျှော့ခဲ့ရတာနဲ့အခုလိုကူးစက်မှုတွေပြန်ပြီးတော့မြင့်တက်လာနေတာဖြစ်ပါတယ်။အိန္ဒိယနိုင်ငံမှာတော့လွန်ခဲ့တဲ့24နာရီအတွင်းနောက်ထပ်ဗိုင်းရပ်စ်ကူးစက်သူဥယေ41,322ယောက်ရှိခဲ့ပြီးနေ့စဉ်ကူးစက်မှုတွေထပ်ပြီးတော့ကျဆင်းလာနေပါတယ်။ဒါကြောင့်လွန်ခဲ့တဲ့နှစ်ပတ်ကအိန္ဒိယနိုင်ငံတဝမ်းမှာကျင်းပခဲ့တဲ့ဘာသာရေးပွဲတော်ကြောင့်ဗိုင်းရပ်စ်ကူးစက်မှုတွေပြန်တက်လာတဲ့ပုံတော့မတွေ့ရသေးပါဘူး။အခုတစ်ပတ်အတွင်းအိန္ဒိယနိုင်ငံမှာကူးစက်မှုအရေအတွက်အများဆုံးကပြီးခဲ့တဲ့ဗုဒ္ဓဟူးနေ့ကဖြစ်ပြီးတော့ကူးစက်သူ44,939ယောက်ရှိခဲ့တာပါ။ဒါကြောင့်အခုဆိုရင်အိန္ဒိယနိုင်ငံမှာနေ့စဉ်ကူးစက်သူဦးရေ9000အောက်ရောက်တာဟာ3ပတ်ရှိသွားပြီဖြစ်ပါတယ်။ဒီနေ့မှာဗိုင်းရပ်စ်ကြောင့်သေဆုံးသူနောက်ထပ်485ယောက်ရှိတာကြောင့်သေဆုံးသူစုစုပေါင်းကတော့33,600ရှိသွားပြီလို့ပြောပါရခင်ဗျာမလေးရှားနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကာယောဂါကြီးပြီးဆုံးသွားတဲ့အခါကျမှထွေထွေရွေးကောက်ပွဲကျင်းပသွားမယ်လို့ဝန်ကြီးချုပ်မူဟာယဒင်ယာဆင်ကဒီနေ့စနေနေ့မှာပြောလိုက်ပါတယ်မလေးရှားဝန်ကြီးချုပ်ကသူ့ဆိုးရရဲ့အသုံးစရိတ်နဲ့ပတ်သက်ပြီးပါလီမန်ရဲ့ထောက်ခံမှုကိုရရှိပြီးတဲ့နောက်အဲ့လိုပြောလိုက်တာပါအတိုက်ခံတဲ့ဝန်ကြီးချုပ်ရဲ့မဟာမိတ်တချို့ကမလေးရှားဆိုးရရဲ့ရှင်းနဲ့အသုံးစရိတ်အစီအစဉ်တွေကိုတားဆီးသွားမယ်လို့သတင်းပတ်တွေနဲ့ချီချင်းကြောက်ခဲ့မယ်လဲတဒန်းနှစ်လျှောက်အများဆုံးအသုံးပြုမဲ့အစိုးရ38ကိုမလေးရှားပါလီမန်မှာကြာသပတေးနေ့ကအတန်းနဲ့မဲခွဲပြီးတော့ထောက်ခံအတည်ပြုနိုင်ခဲ့ပါတယ်။ဘုရားသခင်ရဲ့အလိုတိုင်း COVID-19 ကာယရောဂါပြီးတဲ့အချိန်မှာကျွန်တော်တို့ရဲ့အထွေထွေရွေးကောက်ပွဲကိုကျင်းပသွားမှာဖြစ်တယ်လို့ဝန်ကြီးချုပ်မူဟာယဒင်ယာဆင်ကအင်တာနက်အွန်လိုင်းကနေပြုလုပ်တဲ့ဘာသာတူပါတီရဲ့နှစ်ပတ်လည်ညီလာခံမှာပြောပါတယ်။ဝန်ကြီးချုပ်မူဟာယဒင်ရဲ့အစိုးရအဖွဲ့ဟာတဒန်းရှစ်လသာရှိသေးပြီးတော့မလေးရှားပါလီမန်မှာအမတ်နေရာနဲ့နေရာအတာနဲ့အစိုးရအဖွဲ့ကိုရထားတာဖြစ်ပါတယ်။မေရှားဝန်ကြီးချုပ်ကသူ့ရဲ့ညမောင်းဆွေအဖွဲ့တွေကအကြီးဆုံးမဟာမိတ်ပါတီဖြစ်တဲ့ UMNO ပါတီရဲ့ဥက္ကဋ္ဌအမက်ဇာဟီဟာမီဒီနဲ့အခုတော့မှတွေ့ဆုံခဲ့ပြီးပါတီနှစ်ခုကြားဆက်ဆံရေးပူကောင်းအောင်လုပ်ပြီးတော့လာမယ့်ရွေးကောက်ပွဲကျင်းပတဲ့အခါမှာသူတို့ပါတီအချင်းချင်းပြိုင်တာမျိုးမဖြစ်ရအောင်လုပ်ဖို့သဘောတူခဲ့ကြတယ်လို့ပြောပါရယ်မလေးရှားနိုင်ငံဟာကိုရိုနာဗိုင်းရပ်စ်ကူးစက်မှုလိုင်းအသစ်နဲ့ရင်ဆိုင်နေရပြီးတော့ မနေ့တောက်ကြနေ့ကအထိနိုင်ငံထဲမှာစုစုပေါင်းကူးစက်သူ6000ကျော်ရှိတယ်လို့ပြောပါတယ်ခင်ဗျာ။ဒီမနေ့နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေမပြတ်နိုင်အောင်တုံ့ပြန်ခဲ့တဲ့ main account လေးတွေကတချို့တွေမြေကြီးပေါ်ကိုပြန်ပေါ်လာတဲ့အတွက်အဲ့လိုအစုလိုက်အပြုံလိုက်မြေမျိုးတပ်ပစ်ခဲ့တဲ့နေရာကိုပြန်တူးကျင်တယ်လို့ဒိမအစိုးရကမနေ့တောက်ကြနေ့မှာပြောလိုက်ပါတယ်။သောင်းမွေးထုတ်တဲ့ main account လေးတွေကနေတစ်ဆင့်လူ12ယောက်ကိုရိုနာဗိုင်းရပ်စ်ကူးစက်ခံလိုက်ပြီးတဲ့နောက်ဝင်းမြေလုံကမ်းလေးမှာမွေးထားတဲ့မင်းအနေအကုန်လုံးကိုတုတ်တင်ဖို့ဒိမအစိုးရကအခုလအစောပိုင်းမှာအမိန့်ထုတ်ခဲ့တာပါဒီလိုတုတ်တင်ဖို့ဆုံးဖြတ်လိုက်တာကြောင့်မင်းအကောင်ကြီး18တန်းတည်ဆုံးခဲ့တဲ့အပြင်ဒီအမိန့်ဟာတရားမဝင်ဘူးလို့သတ်မှတ်ခဲ့တာကြောင့်ဖာနေရိတ်ခါနဲ့စိုက်ပျိုးရေးဝန်ကြီးမော်ဂန်ယန်ဆန်လည်းပြီးခဲ့တဲ့တစ်ပတ်ကယာရုကနေနှုတ်ထွက်ခဲ့ရပါတယ်တုတ်တင်ခံရတဲ့မင်းအကောင်လေးတွေကိုဒိမနိုင်ငံအနောက်ပိုင်းကစစ်ခန်းနေနားမှာမြေချင်းတွေတူးပြီးတော့မြုပ်နှံခဲ့တာဖြစ်ပြီးအပေါ်ကနေလဲ1မီတာအမြင့်ရှိတဲ့မြေကြီးတွေနဲ့ဖုံးခဲ့တာပါဒါပေမဲ့မင်းအကောင်ရာနဲ့ချီပြီးတော့မြေပေါ်ကိုပြန်ပေါ်လာနေပြီးအနာပိုင်းတွေကတော့သူတို့ရဲ့ခန္ဓာကိုယ်ရုပ်ချင်းကနေထွက်တဲ့ဓာတ်ငွေတွေကြောင့်ဖြစ်တယ်လို့ပြောပါတယ်။ဒီလိုမြုပ်နှံထားတဲ့နေရာကနေဗိုင်းရပ်စ်ကူးစက်မှုအနေနဲ့မရှိနိုင်ဘူးလို့အနာပိုင်းတွေကပြောနေပေမဲ့လည်းဒေသခံတွေကတော့အဲ့ဒီနေရာနဲ့မီတာနေရာတော့မဝေးတဲ့နေရာမှာရေကန်ရှိတာကြောင့်တောက်သုံးရည်ညဉ့်ညမ်းမှုတွေဖြစ်လာမှာကိုလည်းစိုးရိမ်နေကြပါတယ်ခင်ဗျာ။ဒီအမေရိကန်အတန်ကနေစနေနေ့ညပိုင်းမြန်မာဘာသာစီစဉ်တွေကိုည10နာရီထိဆက်ပြီးတော့အတန်လွန့်ပေးနေပါတယ်။အခုအစပြီးတော့သတင်းဆောင်ပါတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ခင်ဗျာ
။ရခိုင်ပြည်နယ်ကရွေးကောက်ပွဲမကျင်းပနိုင်ခဲ့တဲ့မစ်ဆန်တဲ့နေမြေတွေမှာရွေးကောက်ပွဲကျင်းပနိုင်ရေးပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကိုတင်ပြတောင်းဆိုတော့မယ်လို့မြန်မာနိုင်ငံမျိုးသားပြန်လည်တင်ပြရေးဆိုင်ရာဂျပန်အစိုးရရဲ့အထူးတန်တမန်မစ္စတာဆာဆာကာဝါယိုဟေအိတ်ကပြောလိုက်တဲ့အကြောင်းတင်ပြပေးပါမယ်။ကျွန်တော်တတ်နိုင်ပါမြန်မာနိုင်ငံမျိုးသားပြန်လည်တင်ပြရေးဆိုင်ရာဂျပန်အစိုးရရဲ့အထူးတန်တမန်မစ္စတာဆာဆာကာဝါယိုဟေအိတ်နဲ့မြန်မာနိုင်ငံဆိုင်ရာတန်မတ်ကြီးအီရှီယိုမာယိုယာမတ်တို့ဟာဒီကနေ့မနက်ပိုင်း 9:00 လောက်ကရခိုင်ပြည်နယ်စစ်ပြည်မြို့ကိုရောက်ရှိလာပြီးရွေးကောက်ပွဲမကျင်းပနိုင်တဲ့ရခိုင်ပြည်နယ်ကမြို့နယ်တချို့မှာရွေးကောက်ပွဲကျင်းပနိုင်ဖို့အစီအစဉ်ရှိမရှိတော်ရောက်လေ့လာခဲ့ကြပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းကကြောက်တော်မြို့နယ်နဲ့မောင်တော်မြို့နယ်တို့ကိုတော်ရောက်လေ့လာခဲ့ပြီးနောက်အဲ့ဒီဒေသတွေပါဝင်ရွေးကောက်ပွဲမကျင်းပနိုင်ခဲ့တဲ့နေရာတွေမှာရွေးကောက်ပွဲကျင်းပရေးနဲ့ပတ်သက်ပြီးခီးစဉ်ဆုံးသတင်းစာရှင်းလင်းပွဲတွင်မှာမစ္စတာဆာဆာကာဝါကပြောတော်တာပါ။
お答えをした通りでございます。9カ所のうちなぜ2カ所を回ったかということ
です。なぜこの新大会で予告会広島県の市県の5名の町のバチャの10年の区を呼ばれば、ポヤベラ県の市の方々に参加していただきまして、ダースの市の2年の区を呼ばれば、リラという地域の地下の町になるし、2年の区帯の区派の市の大会に参加を皆さんを2年の区地けられ、その区派の市の町で期間まで大会を結構開けていただく地けられ、大体2年の区派の市の町で地下でဒါကတူတူတက်ကြတယ်ဆိုတော့အဲ့ဒီဒါတူတူမြစ်ချက်ကတော့တော်ရပြီးပါတယ်ဖြစ်ပါတယ်တော်ရပြီးတာလည်းအချိန်မှဆိုလို့ရှိရင်လည်းဒေတာကတူတူလေးတဲ့အဲ့ဒီလိုပြဆိုလို့ပါမင်းများကိုကျွန်တော်ရရှိခဲ့ပါတယ်ဒေတာကတူတူလေးပြဆိုမှုများတွေ့ပြီးတော့ကြည့်ချိန်မှဆိုလို့ရှိရင်ဒေတာကတူတူလေးဟာဆိုလို့ရှိရင်ဝေကောက်ပေါ်ကျူအရင်ကတော့ခန့်ကျင်ပါတယ်ဆိုတော့စစ်ဆန္ဒရှိတယ်ဆိုတော့ကျွန်တော်ကြည့်ရှိခဲ့ရပါတယ်ဒေတာကြောင့်လို့ဒီတူတူတူလေးဒေတာကတူတူလေးရဲ့ဒီစစ်ဆန္ဒတွေ့ရှိရင်အဲ့ဒီတိုင်းရဲ့အခြေအနေလုံးချုပ်ရေးအခြေအနေရတဲ့ဒီကောက်ပွဲပြုလုပ်မှုတို့ဆင်ပြေတယ်ဆိုတော့ကျောင်းဝင်တွေကျွန်တော်ပြီးတော့စီစဉ်ကောက်ပွဲကော်မရှင်ကိုကျွန်တော်တင်ပြပြမှာအခက်နိုင်ဆုံးအမြန်ဆုံးဒီကောက်ပွဲရဲ့ကျင်းပပြုလုပ်တာပြဖို့ရတဲ့ကိုကျွန်တော်ဒီနေ့တောင်းဆိုတင်ပြနေတော့ဖြစ်ပါတယ်။ဆက်လက်ပြပါကြည့်ဒီနေ့ကတော့ဒီစီစဉ်မှုနဲ့ပတ်သက်လို့အခုနောက်ကျွန်တော်တင်ပြခဲ့တဲ့အတိုင်းနဲ့အခုတို့ခါဆိုလို့ရှိရင်ဒီ80ကျော်ကပုံပေါ်တော့ကောင်းအောင်ဆွေးနွေးမှုတွေပြုလုပ်သွားနိုင်မယ်လို့ကျွန်တော်မြင်တယ်
ပြည်ထောင်စုနိုဝင်ဘာလ10ရက်နေ့ကျင်းပခဲ့တဲ့ရွေးကောက်ပွဲမှာလွတ်လပ်မြတ်တပ်တဲ့အခြေအနေတွေမရှိဘူးဆိုပြီးရခိုင်ပြည်နယ်ကမြို့နယ်ကိုခုနဲ့ကြေးရွာအုပ်စုတချို့မှာရွေးကောက်ပွဲမကျင်းပနိုင်ခဲ့တာကြောင့်ရခိုင်ဒေသခံ12သိန်းလောက်မေးပေးခွင့်ဆုံးရှုံးခဲ့ရတာလည်းဖြစ်ပါတယ်။ရခိုင်ပြည်နယ်ကရွေးကောက်ပွဲမကျင်းပနိုင်ခဲ့တဲ့နေရာတွေမှာလက်ရှိကာလတိုက်ပွဲတွေလည်းရပ်ဆိုင်းနေတာကြောင့်အဲ့ဒီဒေသတွေမှာရွေးကောက်ပွဲကျင်းပနိုင်ဖို့လိုအပ်တာရှိရင်ဂျပန်စိုးရအနေနဲ့ကူညီပေးဖို့စဉ်းစားနေတယ်လို့ခရီးစဉ်မှာအတူလိုက်ပါလာတဲ့ဂျပန်တန်မာကြီးမာယူယာမာကပြောပါတယ်
။နိုဝင်ဘာလ10ရက်နေ့မှာဒီမချင်းပါနိုင်ခဲ့တဲ့ရွေးကောက်ပွဲအဲ့ဒီရကန်ပြည်နယ်အထူးသဖြင့်ရကန်ပြည်နယ်အဲ့ဒီမှာပြန်ချင်းပါနိုင်အောင်အဲ့ဒီအခြေအနေဘယ်လိုရှိတယ်အဲ့ဒါကိုလေ့လာဖို့အတွက်လေ့လာပြီးတော့အဲ့ဒါကိုမြို့ကြည့်ပြီးမြမအစိုးရအထူးသဖြင့်တတ်မတော်ကာကွယ်ဦးစီချုပ်မြမအစိုးရအဲ့ဒီအခြေအနေများနဲ့ထပ်ပြီးတော့တွဲဆောင်ဆွေးနွေးဖို့ဖြစ်ပါလိမ့်ခင်ဗျအခုမစ္စတာဆာဆာကဘာနဲ့အထူးလိုက်လာပြီးတော့ကျွန်တော်ကိုယ်တိုင်စစ်တွေမြို့တာမှာကအဲ့ဒီခုနရှင်ပြရအတိုင်းမစ္စတာဆာဆာကဘာနဲ့အတူတူအဲ့ဒီဟိုကျောက်တော်မျိုးဘုတိတာမျိုးအဲ့ဒါနှစ်ခုကိုအတူတူ အဲ့ဒီရောက်ခွင့်တော်ခွင့်ရခဲ့ပါတယ်အဲ့ဒီတော်တဲ့အကားကြမှာလေအဲ့ဒီမစ္စတာဆာဆာကဘာသူကိုယ်တိုင်အဲ့ဒီဒေတာကန်ကအဲ့ဒီပုဂ္ဂိုလ်များနဲ့အဲ့ဒီစကားပြောခွင့်ရခဲ့ပါတယ်အများစုကအခုမစ္စတာဆာဆာကဘာမစ်စစ်ပေးတဲ့အတိုင်းအဲ့ဒီဟိုအရက်အထူးသဖြင့်အရက်ကန်အာမီနဲ့အဲ့ဒီတမတော်ကြမှာငကုစရုံးကအဲ့ဒီချင်းညာချက်တုံပြီးနောက်ပိုင်းအထူးသဖြင့်နောက်ပိုင်းမှာအဲ့ဒီဒေတာတွေအဲ့ဒီဟိုတိုက်ပွဲလုံးမရှိပါဘူးအေးချမ်းလည်းထားရတယ်အဲ့ဒီကိုအင်မတမကြိုးစိုးတဲ့အကြာနောက်တစ်ခုကတော့အဲ့ဒီအချိန်လေးကိုမြုပ်တည်ပြီးတော့အဲ့ဒီဒုဒတ်တဲ့ဆုံးဒုဒတ်တဲ့တရားမြတ်တာရဲ့ကောက်ပွဲကိုအမြန်ဆုံးအဲ့ဒီဒေတာမှာချင်းပါနိုင်ဖို့အဲ့ဒီအင်မတမမျိုးလေးနဲ့အကြောင်းကိုမစ္စတာဆာဆာကသူကိုယ်တိုင်ကိုရှင်းပြခဲ့တာလေကျွန်တော်တို့ဘေးမှာနားတောင်ရခဲ့ပါတယ်အဲ့ဒီကိုကျွန်တော်တို့ရဲ့အဲ့ဒီအခြေခံပြီးတော့ကျွန်တော်တို့ဂျပန်ဆိုရအနေနဲ့ဂျပန်တိုင်းရောအနေနဲ့အဲ့ဒီရေကောက်ပွဲအရင်ချင်းမချင်းပါနိုင်ငယ်တဲ့နေရာမှာအဲ့ဒီရေကောက်ပွဲအဲ့ဒီချင်းပါနိုင်အောင်ကျွန်တော်တို့ဂျပန်ဆိုရအနေနဲ့လို့အပ်တဲ့အကူအညီများရှိတဲ့ဆိုရင်ကျွန်တော်တို့အပြည့်ဝအကူအညီပေးဖို့စဉ်းစားနေပါတယ်ခင်ဗျာ
အခုလိုရခိုင်ပြည်နယ်ရဲ့ငင်းချိုင်းရဲ့ရွေးကောက်ပွဲကိုပြန်လည်ကျင်းပဖို့အတွက်လှုပ်ဆောင်နေတဲ့လုပ်ရက်တွေကိုကြိုဆိုတယ်လို့လည်းရခိုင်မျိုးသားပါတီ ANB ပြောခွင့်ရဒေါ်အင်းနှုတ်စင်ကပြောပါတယ
်ဒီလောက်မငင်းမချမ်းဖြစ်ခဲ့တဲ့အနေအထားတွေကိုငင်းချိုင်းရဲ့လမ်းစားငင်းချိုင်းရဲ့ရောင်နေပေါ်ထွန်းလာအောင်ထိတမန်ငင်းချိုင်းရဲ့တမန်ကိုဆောင်ရွက်ပေးတဲ့အတွက်ကျေးဇူးတင်တဲ့အကြောင်းရွေးကောက်ပွဲနဲ့ပတ်သက်လို့ပြည်သူတွေရဲ့အတန်ကိုကိုယ်တိုင်ကြားရတယ်ဆိုတာကိုလည်းကျွန်မတို့ကိုအထူးကိုယ်စားလှယ်ကပြောတဲ့အတွက်လည်းဟိုသိရတဲ့အတွက်နော်ဝမ်းမြောက်တယ်ဆိုတဲ့အကြောင်းနဲ့ဒီအဆင့်ကနေအခုရွေးကောက်ပွဲဆိုင်ရာပုံကိုယ်တွေကိုလည်းအရှိကိုအရှိအတိုင်းပြည်သူတွေကပြောလိုက်တဲ့တနက်တန်တွေဆင်းနေတယ်လုံခြုံရေးရှိနေတယ်ရွေးကောက်ပွဲကိုလိုလားတယ်ဆိုတဲ့အတန်တွေကိုပြန်လည်တင်ပြပြီးတော့ရခိုင်ပြည်ရဲ့ဒီဆန့်လက်ထားခဲ့တဲ့ရွေးကောက်ပွဲနေမြင်အားလုံးကိုရွေးကောက်ပွဲဆောင်ရွက်ပေးနိုင်ဖို့နောက်ဒီရွေးကောက်ပွဲအလွန်မှာလည်းမြန်မာနိုင်ငံရဲ့ငင်းချမ်းရေးထက်မှာအပါအဝင်ပေါ့လေကျမတို့ရဲ့ငင်းချမ်းရေးအားလုံးကိုဟိုဂျောင်းဝင်ဆောင်ရွက်ပေးနိုင်မဲ့မင်္ဂလာရှိတဲ့နော်ဒီရခိုင်ခေတ်တမိုင်းမှာနေထူးနေမြတ်တစ်ခုဆောင်ရွက်မင်္ဂလာရှိတဲ့ဆောင်ရွက်တစ်ခုမှာပါဝင်တဲ့ပုံကုံမလို့ကျမတို့အကျိုးဆုံးမျှော်လင့်နေဆိုတဲ့အကြောင်းတွေကိုပြောခဲ့ကြပါ
တယ်။တမ်နော်နဲ့အေဒိုဂျာဂျောင်းဝင်စစ်စပ်ညှိနှိုင်းပေးနေတဲ့ပုံကိုယ်တွေအဖွဲ့အစည်းတွေရှိနေတယ်ဆိုတာတမ်နော်ဘက်ကရောအေဘက်ကပါတောက်ကြနေကအတည်ပြုပြောဆိုခဲ့ပြီးနောက်မစ္စတာဆာဆာကဝါဒီကနေ့ရခိုင်ပြည်ကိုရောက်လာတာဖြစ်တယ်လို့ဂျောင်းဝင်စစ်စပ်ညှိနှိုင်းနေသူတွေထက်မှသူလေးပါဝင်နေဆိုတာကိုအတည်ပြုပြောဆိုတော့ခဲ့တာပဲဖြစ်ပါတယ်။ကျွန်တော်တန်နိုင်စစ်တွေမျိုးကနေတရင်ပေးပို့ထားတာဖြစ်ပါတယ်။
တဲ့ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOE ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးထုတ်လွှင့်ပေးနေရပါ။ရေဒီယိုအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိနဲ့ည9နိုင်ကနေ10နိုင်အထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jorus Lounge တို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်ရှင
်ရခိုင်ပြည်နယ်မောင်တောမြို့နယ်မှာပစွန်ကန်လူ့သမားမွတ်စလင်မျိုးသား5ဦးကိုအမည်မသိအဖွဲ့အစည်းတစ်ခုကနေဖမ်းဆီးခေါ်ဆောင်တာခံရတဲ့အကြောင်းပြောပြပါမယ်ကျွန်တော်နိုင်ကုန်းအိမ်ပါမောင်တော်မြို့နယ်တောင်ပိုင်းဥတောင်ကြီးရွာမှာရှိတဲ့ပစွန်ကလုံသမားတွေကိုအမည်မသိအဖွဲ့တစ်ခုကနေဖမ်းဆီးခေါ်ဆောင်သွားတာနှစ်ရက်ပြည့်ပြီးဖြစ်ပေမဲ့သတင်းမရရှိသေးကြောင်းဥတောင်ကြီးရွာအုပ်ချုပ်ရေးမှူးဦးမောင်ကျန်ကခုလိုပြောပါတယ်
ပြည်စင်တွေကနေချာနေမနေ့ကောင်းလာရင်မှဖမ်းဆော်တော့လို့ပြောတာပဲပစွန်ကနေမှအဲ့မှာအဲ့ဒီက၉ရောက်၅ရောက်ဖမ်းဆော်တော့မိုးစလင်းမြို့သားတွေပါ၄ရောက်ကပြန်မြို့လာဆက်ပြစ်လာတာပေါ့နော်ငွေတောင်းတာလည်းမရှိသေးဘူးနော်အခုကဘာသတင်းမှမရသေးဘူးဒေသခံတရားပေါ်တာပေါ့တကယ်လူတွေကဟိုမောင်တို့ကအလို့သမားတွေပ
ါဥတောင်ကြီးရွာဥသိမ်မောင်ပစွန်ကမှာနေထိုင်ကြတဲ့အလို့သမား၉ဦးဖမ်းဆီးခံရပြီးအဲ့ဒီထဲက၄ဦးထွက်ပြေးလွတ်မြောက်လာပြီးတော့၅ဦးဖမ်းခံနေရတာပါ။ဥတောင်ကြီးရွာပစုံကံပိုင်ရှင်ဥသိမ်မောင်ကတော့ပစုံကံလုံသား၅ဦးကိုဖမ်းဆီးသွားတဲ့ဖွဲ့ဟာနေဆက်ပြန်ကြသမျှအဖွဲ့လို့ယူဆကြောင်းပြောပါရတယ်
။ကြံကြံမရခွေတင်တဲ့အဲ့ဒီကောင်တွေကပြင်ကလာမလေးနေလို့မရဘူး။ဒီမှာပမာခံမှမနေလို့မရဘူး။အဲ့မှာ တော့တန်းတနေရမှာနေနေတူပါတယ်ချောက်ချင်းချင်းလေးမှနေရတခုမှအဲ့လိုလိုတာလေးဆူဆီးသွားမယ်ငွေတောက်ခံမယ်ပြန်လွှတ်လိုက်မယ်အဲ့လိုမျိုးတွေ
ဖန်ဆီးသွားတဲ့အဖွဲ့တွေဟာဒုတ်ချွန်လေးကိုဒါကင်ဆောင်ထားပြီးအလုပ်သမားတွေရဲ့အဝတ်အစားဆိုလာပြားလက်စစ်ကြိုးတွေကိုလည်းယူဆောင်ထားတယ်လို့ပစုံကပိုင်ချီဦးတင်မောင်ကဆိုပါတယ်ဖန်ဆီးခံရမှုဖြစ်စဉ်အတွက်အလဲတန်ကျော်ကြေးရွာရဲစခန်းကိုတန်ကြားထားတယ်လို့ဆိုပါတယ်အလဲတန်ကျော်ကြေးရွာရဲစခန်းစခန်းမှုကတော့ဘယ်ဖွဲ့ကဖန်ဆီးထားတာစုံစမ်းနေစေလို့ဆိုပါတယ်
နောက်ဆုံးတင်ရကျွန်တော်တို့ကပုံစံနေတဲ့ပဲရှိပါလေတရေအမှုရတွဲဟိုးတာတော့ပြောလို့မရဘူးလေ
ပြီးခဲ့တဲ့2019ခုနှစ်နိုဝင်ဘာလအတွင်းမှာလဲဥဆောင်ကြေးရွာပစုံကလုတ်သားမွ슬င်မျိုးရာသူဦးကိုဒီရတွင်သမ ्या ဖွဲ့ကဖန်ဆီးထားတဲ့ဖြစ်စဉ်ကြီးခဲ့တယ်လို့ဥဆောင်ကြေးရွာအုပ်ချုပ်ရေးမှူးကဆိုပါတယ်မြန်မာဆိုရကနေအုပ်ချုပ်ရေးလက်လှမ်းမီတဲ့မောင်တော်နယ်စပ်ဒေသမှာအာစာဖွဲ့တွေပြင်ဒေသတွင်းသမ ्या အုပ်စုတွေလည်းရှိနေတယ်လို့ဒေသခံတွေကဆိုပါတယ်ရခိုင်ပြည်နယ်မောင်တော်နယ်စပ်ဒေသမှာတပ်မတော်ရင်တန်းပါဝင်နေကြဆောက်ရဲတပ်ဖွဲ့တွေမကြာခဏတိုက်ခိုက်ခံရလေးရှိတယ်လို့မြန်မာစစ်တပ်ကတော့အာစာဖွဲ့လက်ချက်လို့သတင်းထုတ်ပြန်လေးရှိပါတယ်ကျွန်တော်နိုင်ကွန်းအိမ် VOA မြန်မာပိုင်းတွင်သတင်းပေးပို့ထားပါတယ်
မင်္ဂလာပါရှင်မြန်မာနိုင်ငံတဝန်းမှရှိတဲ့လူ့အခွင့်အရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတယ်ဒို့အတန်ပတ်စဉ်ပေါ့ကတ်အစီအစဉ်ကနေကြိုဆိုပါတယ်ဒီအစီအစဉ်ကို Frontier မြန်မာနဲ့ Foundation Hero နဲ့တို့ကပူးပေါင်းတင်ဆက်ကြဖြစ်ပါတယ်ဒီမှာကတော့အေးရောင်ပါဒီတစ်ပတ်မှာတော့သူတို့ကျိုးနေကိုရင်းနှီးမြှုပ်နှံသူတွေကတိမ်းကျုံးဝယ်ပြီးအပိုင်သိမ်းမာကိုကြောက်လန့်နေတယ်ဒေသခံတွေရဲ့မရေရာမတိကြတဲ့ဘဝတွေအကြောင်းကိုကြားရမှာဖြစ်ပါတယ
်လေးရယ်ညော်ရပြီးရနလားကိုပနေလေးလာလို့ဒီတ
ော့သူကလည်းဈေးရောင်းလို့မရတော့
ဘူးကိုလည်းကျ
ော်ကကုမ္ပဏီကနေပြီးတော့ကမ်းခြေမှာလာလို့တဲ့အချိန်ဆိုရင်လေကျွန်တော်တို့ကလည်းချို့ကလည်းရောင်းတာရောင်းနိုင်ငံတော်ပိုင်ပြည်မှာဆောက်ထားတယ်ဆိုတော့ချို့ကလည်းအားပေးတယ်ချို့တွေကလည်းလုံးလုံးမရဘူးနေလို့ထွက်ပေးရမယ်ဆိုတော့ကျွန်တော်တို့ဒေသခံတွေကဘယ်ဟာမှန်မှန်မသိပဲခွေပြီးကြောက်နေကြတာပေါ့
ဘိုးအကျောက်ကမ်းခြေမှာစားတောက်ဆိုင်ဖွင့်ထားရဲ့ဦးလာဆိုဖြစ်ပါရဲ့ဒီဆောင်မအပြည့်စုံကိုတော့ဒဝဲဝက်ကကျော်သူဆိုးကဆက်ပြောပြပေးသားမှာပါ
ကိုဗစ်မဖြစ်ခင်တုန်းကခရီးသွားလုပ်ငန်းတွေဖွပြိုးလာတာနဲ့အတူမြန်မာနိုင်ငံတောင်ပြပိုင်းဒဝဲခရင်ကသဘောအတိုင်းမပြည့်စည်သေးတဲ့ကျွန်းတွေကိုစီးပွားရေးလုပ်ငန်းရှင်တွေမျက်စိကျလာကြပါတယ်ဒေသမှာစီးပွားရေးလုပ်ငန်းတွေရောက်လာတဲ့အခါအလုတ်ကင်ခွင်လန်းတဲ့ဒေသဖွပြိုးရေးတွေတွဲပါလာနိုင်ပေမဲ့အဖို့ခတစ်ခုအနေနဲ့ဖိုးဖိုးချုပ်ကမ်းခြေလိုနေရာကဒေသခံတွေရဲ့စီးပွားရေးလုပ်ငန်းငယ်တွေဟာရင်းနှီးမြှုပ်နှံသူလုပ်ငန်းရှင်ကြီးတွေရဲ့ချိတ်ချောက်ခြင်းကိုခံကြရပါတယ
်ဂျေတမောမစီတမောမနာလာမနေရောသောတ
ာကိုရေတမမနဲ့ကြောက်ကြနေရတယ်ဆော့ဆော့ရရနဲ့ကြိတ်ခံနေရတယ်ခုကနေပြီးကိုပဲဥစဲမျိုးဝဲကုမ္ပဏီနဲ့ပတ်သက်ပြီးတော့ကျွန်မကြောက်တဲ့ဒူးနဲ့မျက်ရည်တုံနေရတယ်ဆိုင်ဆိုရင်ကောင်းကောင်းမဖွင့်နိုင်ဘူးနှစ်နှစ်ဖြစ်နေပြီအခုကျွန်မဆိုင်ဆိုရင်သူ့နာမည်ထဲမှာလည်းမဟုတ်ဘူးဆဲမျိုးဝဲလူသမားနဲ့ပတ်သက်ပြီးတော့အုပ်စုလိုက်လဲရဖက်တာခံရသေးတယ်ဆိုင်ထက်ကိုလည်းကြွကြွပြီးဝင်လာသေးတယ်ဆိုင်ထွက်ဆိုင်ဝင်လဲလဲစောတယ်လဲလဲတော့တယ်တထရဲ့ဂိုရှေပကနာကိုသုံးပြီးတော့
အခုတော့ဟေမာဝင်းပြောပြတာတွေက2018ခုနှစ်ကသူကိုယ်တိုင်ကြိုတွေ့ခဲ့ရတဲ့အဖြစ်အပျက်ကိုပြန်ပြောင်းပြောပြနေတာပါကုမ္ပဏီနဲ့အတူပါလာတဲ့လုံသမားနဲ့မြေပွဲစားဆိုသူတွေဟာကမ်းခြေကစားသောက်ဆိုင်တွေကိုသူတို့မြေထဲမိခိုလှုပ်ရှားနေရသူတွေလို့သတ်မှတ်ပြီးအနိုင်ကျင့်တာတွေရှိနေပါတယ်အဲဒီလိုကုမ္ပဏီတွေနဲ့ဆက်ဆက်သူတွေကအနိုင်ကျင့်ခံရပါမျက်လာတဲ့အခါတနေ့မှာမြေပွဲစားဆိုသူတဦးနဲ့ဒေါ်ဟိမာဝင်းတို့လင်မယားပြဿနာတက်ပြီးဓာတ်ထုတ်မှုဖြစ်ခဲ့ပါတယ်။အဲ့ဒီဓာတ်ထုတ်မှုကြောင့်ဒေါ်ဟိမာဝင်းအမျိုးသားဟာ2020ပြည်နှစ်ဇူလိုင်လထဲမှာထောင်ဒဏ်2နှစ်နဲ့6လချမှတ်ခံခဲ့ရပါတယ်။ဒေါ်ဟိမာဝင်းပြောတဲ့ရန်ကုန်ခြေဆိုင် Islam Fontu Development Group Company ရဲ့ Director ဦးဆိုင်မျိုးဝင်းနဲ့ဇနီးဖြစ်သူတို့ဟာလောလောကျောဆယ်တကြောမှာသူတို့နာမည်နဲ့ကျောင်းနဲ့ကမ်းခြေနေရာ9ခုကစုစုပေါင်းမြေကျဲဝန်ဧကပေါင်း900နီးပါးကိုမြေလော့မြေလမြေရဲလုပ်ပယ်ခွင့်ရှောက်ထားတာရှိပါတယ်။နောက်ထပ်ကျွန်းနှစ်ခုကိုလည်းရှောက်ထားဖို့ပြင်ဆင်နေတာရှိပါတယ်။တကယ်တော့ဖိုးဖိုးကျောက်ကမ်းခြေတက်တောင်ပြင်တွေဟာအများပြည်သူပိုင်နေရာတစ်ခုဖြစ်ပါတယ်။အရင်ကတော့လူမသိသူမသိကမ်းခြေတစ်ခုပါ။အခုတော့လမ်းပန်းဆက်သွယ်ရေးတွေကောင်းမွန်ပြီးပွင့်လင်းရာသီဆိုရင်ခရီးသွားဝင်ရောက်တဲ့အတွက်စားသောက်ဆိုင်ရောင်းချအသက်မွေးနေတဲ့သူတွေ20ဝန်းကျင်လောက်ရှိပါတယ်။အဲ့ဒီကမ်းခြေကဈေးတက်တွေဟာကမ်းခြေကနေဘယ်ခြေမောင်းထုတ်ခံရမလဲဆိုတဲ့စိုးရင်ဆွေးတွေထွေးပိုက်ပြီးဈေးရောက်နေရတာပါအရင်ကရေလုံငန်းနဲ့အသက်မွေးခဲ့ပြီးအခုတော့ရေတယံဇာတရှားပါလာတဲ့အတွက်ဖိုးဖိုးကျောက်ကမ်းခြေမှာအသေးစားစားတောက်ဆိုင်ဖွင့်ထားတဲ့ဦးလှဆိုးကလည်း
လေလဲ ညောရပြီးရနလားကိုပနေလေးလာလောက်ခေတော့
ချို့ကလည်းဈေးရောင်းလို့မရတော့ဘူးပေါ့နော်ကိုပနေကနေပြီးတော့ကမ်းခြေမှာလာလောက်တဲ့အချိန်ဆိုရင်လေကျွန်တော်တို့ကလည်းချို့ကလည်းရောင်းတာရောင်းနိုင်ငံတော်ပိုင်မြေမှာဆောက်ထားတယ်ဆိုတော့ချို့ကလည်းအားပေးတယ်ချို့တွေကလည်းလုံးလုံးမရဘူးနေတို့ထွက်ပေးရမယ်ဆိုတော့ကျွန်တော်တို့ဒေသခံတွေကဘယ်ဟာမှန်မှန်မသိပဲထွေးပြီးကြောက်နေကြတာပေါ့နောက်နေကြရင်ရောက်ဖို့ဆိုပြီးတော့ကျွန်တော်တို့မှဘာမှမပြေဆင်းရသေးဘူးကြောက်နေကြတယ်လူရတီရောက်ရင်တထင်းမြင့်တဲ့လူတွေကကမ်းခြေမှာမရောက်ရဘူးဆိုပြီးလာလာပြီးချက်လက်ကြတယ
်ကိုပနီကတထင်းမြင့်တဲ့လူထားသူတွေဟာကမ်းခြေကစားသောဆိုင်တွေကိုလာပြီးပွင့်လင်းရတီမှာဈေးလာမရောက်ဖို့ပြောဆိုတော့ကိုဥလဆိုးခံခဲ့ရဖို့ပါတယ်ဖိုးဖိုးချုပ်ကမ်းခြေဟာတထွေးတွေပိုင်တယ်လို့ဥလဆိုးတို့ယူဆနေကြပါတယ်အဲ့ဒီလိုယူဆနေရတဲ့အကြောင်းကတော့2019ခုနှစ်ကကမ်းခြေရဲ့ရေဇက်နားထီကိုကိုပနီပိုင်မြေဆိုပြီးမှတ်တိုင်တွေလာစိုက်ခဲ့ဖူးတာကြောင့်ပါအခု2020ပြည်နှစ်ဩဂုတ်လမှာလဲကုမ္ပဏီတစ်ခုကကမ်းခြေကစားသောက်ဆိုင်အနောက်ဘက်ကလည်းမှာမှတ်တိုင်တွေပြန်လာစိုက်တာတွေပြန်ဖြစ်လာတာကြောင့်ဒေသခံတွေကြားမှာစိုးရိမ်မှုတဖန်ပြန်ပြီးမြင့်တက်လာပြန်ပါတယ်။အဲဒီလိုစိုးရိမ်နေတာကကမ်းခြေကစားသောက်ဆိုင်အားလုံးတော့မဟုတ်ပါဘူး။မြေပွဲစားဆိုသူတွေကုမ္ပဏီဝန်ထမ်းဆိုသူတွေနဲ့တက်အောင်ပေါင်းထားနိုင်တဲ့သူတွေကတော့အဲလိုစိုးရိမ်တာမျိုးတွေမရှိပါဘူး။ဒါပေမဲ့လည်းအဲလိုလူကအများဆုံး20လောက်ပဲရှိပါတယ်။ကမ်းခြေတွေကိုစီမံပိုက်ခွင့်ရှိတဲ့ဒဝဲခရိုင်အုတ်ချိုရီမှုဦးအောင်စုံမှုကတော့ဖိုးဖိုးချော့ကမ်းခြေတက်တောင်ပြင်ကိုဘယ်ကုမ္ပဏီကမှမပိုင်ဘူးဆိုတာကိုအတီအလင်းပြောဆိုထားပါတယ်
။အဲ့နာမှာဥယျာဉ်မြေတွေရှိတယ်။ရှိတဲ့ဥယျာဉ်မြေတွေကဒါသူတို့ဥယျာဉ်မြေကဥယျာဉ်မြေပဲဆိုင်တယ်။ရှိရတောင်မြေတွေကမ်းခြေတွေကသူတို့အတွက်ပိုင်ဆိုင်မှုမရှိဘူး။ public area ပဲနော်။သူတရှိရတော့အဲ့မှာသူတို့ကိုပုံစံခုနေပေးထားတဲ့ရှိတဲ့အဲ့ကမ်းခြေတွေမပါဘူးနော်။တောင်မြေတွေမပါဘူးသူတို့မှာလေ
။အဲ့ဒီကမ်းခြေမှာရှိတဲ့စားသောက်ဆိုင်တွေကိုဇနင်းတကျနေရာချထားပေးရင်နဲ့အမိုင်စုံပေးမှုတွေဇနင်းတကျဖြစ်ဖို့ကိုလည်းစီစဉ်ပေးဖို့ရှိတယ်လို့ဦးအောင်စိုးမိုးကပြောဆိုခဲ့ပါသေးတယ်။စားသောက်ဆိုင်ဖွင့်သူတွေကမိုးရသည်မှာဆိုင်ပိတ်သိမ်းကြပြီးလူရသည်ဆိုရင်ဆိုင်ကိုအစကနေပြန်ဆောင်ဖို့တိန့်ဆယ်ချီရင်းရတာဖြစ်ပါတယ်။ဒါကြောင့်ကုမ္ပဏီဘက်ကလာဖြတ်ခိုင်းရင်ရင်းထားသမျှဆုံးရှုံးမှာကိုလည်းတွေးပူနေကြတာပါ။တောက်တင်ချေရအုပ်ချုပ်ရေးမှုကတော့အခုလာမဲ့လူရသည်မှာစားသောက်ဆိုင်ဖွင့်မယ်ဆိုရင်သူ့ကိုလာအကြောင်းကြားဖို့နဲ့အကြောင်းကြားလာတာရှိရင်နေရာချထားရေးကိုသူကစီစဉ်ပေးမယ်ဆိုပြီးပြောဆိုထားတာရှိပါတယ်။ဒါပေမဲ့လောင်းလုံးကျိုးဆွတဲ့ကြောင့်မှာစီမံကိန်းအကြောင်းပြပြီးကုမ္ပဏီတွေကနေရာလက်ဦးမှုယူထားတာကြောင့်ပြဿနာကြုံတွေ့နေရတာဖိုးဖိုးကျောင်းကမ်းခြေကစားသောက်ဆိုင်ပေရှင်တွေပဲမဟုတ်ပါဘူး။ရေလုတ်သားတွေ၊ရောဘာဆိုင်တောင်သူတွေမှလည်းအလားတူပြဿနာမျိုးတွေရင်ဆိုင်ခံစားနေကြရပါတယ်။ရေလုတ်သားတွေဟာကုမ္ပဏီတွေလုပ်ပယ်ခွင့်ရသွားတဲ့သူတို့မိခိုးရာကျောင်းတွေမှာကန့်ကန့်နားခွင့်ရေချိုခတ်ခွင့်တွေမရကြတော့ပါဘူး။လောင်းလုံးကျိုးစော်တဲ့ကပဲစင်ကျော်မှဆိုရင်လဲဦးစဲမျိုးဝင်းပိုင်တဲ့ကုမ္ပဏီကပဲခီးသွားလုပ်ငန်းအပန်းဖြေဝန်ဆောင်မှုလုပ်ငန်းဇိမ်ခံတင်ပေါ်တွေရနာနိုင်တဲ့စိတ်ကန်းရေပေါ်ရေအောက်အားကစားခွင့်နဲ့အိမ်ယာစီမံကိန်းတွေအတွက်လုပ်ပယ်ခွင့်လျှောက်ထားတဲ့ပေါ်ရေလုတ်သားတွေကန့်ကွက်နေကြတာလည်းရှိပါတယ်။ဒါကြောင့်စီမံကိန်းအကြောင်းကိုပွင့်ပွင့်လင်းလင်းပြည်သူကိုချပြဖို့ဒေသတွင်းရပ်ဖက်အဖွဲ့တွေကတိုင်းဆိုးရွားကိုတိုက်တွန်းနေကြပါတယ်။ရပ်ဘဲဖွဲ့စည်း16ခုကလည်းဒဝင်ခရိုင်ထဲမှာရှိတဲ့ကျောတွေကမ်းခြေတွေကိုစီးပွားရေးလုပ်ငန်းရှင်တဦးတယောက်လက်ထက်ကိုလုပ်ပယ်ခွင့်မပေးဖို့အစိုးရကိုတောင်းဆိုထားကြပါတယ်။ဒဝင်ခရိုင်သူရတနာတင်ဥက္ကဋ္ဌဦးဇော်သူရကအ
ဲ့တော့ CSR တွေဘယ်လိုလုပ်မလဲ။ဟာဘယ်လောက်ရင်းနှီးမှာလဲ။အဲ့ရင်းနှီးတဲ့လူတွေကဘယ်ရလဲ။ဘာတွေလုပ်မှာလဲ။ခုနအင်ယာစခန်းတွေရောဗျာအများကြီးပဲဗျာဟုတ်ပြီနော်။အဲ့တော့သွေးနှီးစရာတွေတော်တော်များတယ်ဗျာ။အဲ့တော့ဒီရီအကုန်လုံးကဗျာဟို database မဟုတ်တဲ့အတွက်ပုဂ္ဂိုလ်ရေးဆိုင်ဆန်းနေတယ်။အဲ့တော့ကျွန်တော်တွေးနေချင်တာကတော့ပုဂ္ဂိုလ်လင်းလင်းပေါ့ဗျာ။ဟုတ်ပြီလား။ကျွန်တော်တို့လည်းဒီလိုတွေဗျာ။ဟောခွင့်ပြုချက်တာချင်
း။သူကစီမံကိန်းတွေပြန်လည်မြေသာမှုရှိဖို့အတွက်အစိုးရ CSO ယင်းနှိမ့်နှံသူတွေနဲ့ဒေသခံတွေအားလုံးပါဝင်ဆွေးနွေးခွင့်ရှိတယ်လေလို့အကြံပြုပါရယ်။ဖိုးဖိုးချုပ်ကန်းချေကစားသောက်ဆိုင်ပယ်ရှင်တွေကတော့စားသောက်ဆိုင်တွေကိုဇနင်းတကျနေရာချထားပေးဖို့ကိုလိုလားနေကြပါရယ်။တကယ်လို့ကုမ္ပဏီတွေကစီမံခွင့်တွေလာလုတ်ခဲ့ရင်တော့မှဒေသခံတွေရဲ့အခွင့်အရေးတွေပျောက်မသွားရအောင်အစိုးရကစီမံပေးဖို့လိုလားတယ်လို့လည်းပြောဆိုကြပါတယ်။ဖိုးဖိုးချုပ်ကန်းချေကတနင်္လာပိုင်းစားတော့ဆိုင်ပရှင်ဒေါ်ဟေမာဝင်းကအ
ဲ့တဲ့နော်ကန်းချေမဒေသခံတွေရောစောင်းနေရတော့ပျော်ရယ်ပျော်ရယ်ဆိုတော
့အဲ့တဲ့တွေနဲ့ဒေသခံတွေကန်းချေမရောက်ချနေရတာပျော်တယ်။အခုတစ်ချက်စင်မကောင်းတဲ့နဲ့ဖြစ်မိတယ်။မဖြစ်လို့လဲဆိုတော့ဒေသခံတွေကဈေးရောက်လို့မရဘူး။ကန့်ချေကြီးကိုတဦးတည်းပိုင်ဆိုပြီးလုပ်နေတာဆိုတော့ပေါ့နော်အဲ့ဒါကမဟုတ်သေးဘူးဒေသခံတွေရဲ့ဖော်ဖြိုးတိုးတက်မှုကိုလည်းလုပ်ပေးပါဦးလို့တောင်းဆိုချင်တယ်ဇနီးတကျလုပ်ပေးဖို့ကိုလည်းတိုက်တွန်းချင်တယ
်အခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရရလို့ကျေးဇူးတင်လို့ဒို့တန်ဖွဲ့သားတွေကမျှော်လင့်ပါတယ်ဒီအစီအစဉ်ကိုတင်ဆက်ပေးခဲ့တာကတော့ The Way Watch ကကျော်သူဆို ဒုတန်ကအေးအောင်ဇာနီနဲ့ဒိုင်ရင်းစတိုဖြစ်ပါတယ်ဒုတန်ပတ်စင်အတန်လွှဲအစီအစဉ်ကိုပရင်တီးယားမြန်မာဝက်ဘ်ဆိုက်နဲ့ Facebook စာမျက်နှာအပြင်ဒုတန် Facebook စာမျက်နှာ SoundCloud YouTube အချို့တို့ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်သလို VOA ကထုတ်လင်းတဲ့ Radio အစီအစဉ်မှာလည်းစနေနေ့ည9:00နာရီကနေ10:00နာရီအတွင်းနဲ့တနင်္ဂနွေနေ့မနက်6:00နာရီကနေ9:00နာရီအတွင်းမှာလည်းနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုမြန်မာနိုင်ငံဆိုင်ရာနယ်သာလန်တန်ယုံနဲ့ဆွစ်ဇာလန်ဖွံ့ဖြိုးရေးနဲ့ပူးပေါင်းဆောင်ရွက်ရေးအေဂျင်စီ STC ကပံ့ပိုးကူညီချပြီး Frontier မြန်မာနဲ့ Foundation Hero နဲ့တို့ကပူးပေါင်းတင်ဆက်ကြဖြစ်ပါတယ်နောက်ပတ်ကျွန်မှာလည်းစောင့်မျှော်နားဆင်ကြဖို့ဖိတ်ခေါ်ချင်ပါတယ်ဒုအတန်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်မင်္ဂလာရှိသောနေ့လေးဖြစ်ပါစေရှင်
တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOE ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေတာပါ။ရေဒီယိုအစီအစဉ်တွေကိုမနက်6:00နာရီကနေ8:00နာရီအထိနဲ့ည9:00နာရီကနေ10:00နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9:00နာရီကနေ8:00နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ။ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jorus Lounge တို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်ရှင
်။ခုဆက်ပြီးရွေးကောက်ပွဲလွန်ကာလမြန်မာနိုင်ငံရဲ့ဆွေးနွေးခန်းကိုနားဆင်ရပါမယ်။ဒီသတင်းပတ်မှာတော့ရွေးကောက်ပွဲအလွန်အငင်းပွားမှုနဲ့ထင်ကြောက်မှုတွေအကြောင်းဆွေးနွေးတင်ပြထားပါတယ်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဗဟိုပြန်ကြားရေးကော်မတီအတွင်းရဲ့မုံရဦးအောင်ရှင်မြန်မာချင်းမြန်မာအဖွဲ့အမှုဆောင်ညွှန်ကြားရေးမှူးဦးအောင်မျိုးမင်းနဲ့ရှမ်းတိုင်းသားများဒီမိုကရေစီအဖွဲ့ချုပ်ဒုတိယဥက္ကဋ္ဌ1ဦးဆိုင်ညွန့်လွင်တို့နဲ့အတူ Channel FFE Media အဖွဲ့ကအက်ဒီတာကိုမှုသစ်ကစီစဉ်တင်ဆက်ထားပါတယ်ခင်ဗျာ
။မင်္ဂလာပါခင်ဗျာ။ပတ်စဉ်တင်ဆက်ပေးနေကြဖြစ်တဲ့ရွေးကောက်ပွဲလွန်ဂါဝိုင်းဆွေးနွေးပွဲသူစီစဉ်ကနေကြိုဆိုလိုက်ပါတယ်။ဒီတစ်ပတ်မှာတော့ရွေးကောက်ပွဲအလွန်မြင့်ပွားမှုချင်းချောက်မှုများဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးသွားကြမှာဖြစ်ပါတယ်အဲ့တော့ပါဝင်ဆွေးနွေးပေးဖို့တဲ့ဖိတ်ခေါ်ထားကြတဲ့သူတွေရှိပါတယ်ဖိတ်ခေါ်ထားကြတဲ့သူတွေကတော့မြို့သားဒီမိုကရေစီဖွဲ့ချုပ်ခဲ့ဗဟိုပြန်ကြားရေးကော်မတီတွင်ရမှုံရအောင်ရှင်ဖြစ်ပါတယ်ဟောကာဒီရှန်တိုင်းသားများဒီမိုကရေစီဖွဲ့ချုပ်ခဲ့ဒုတိယဥက္ကဋ္ဌဆရာဆိုင်းညွန့်နဲ့ဖြစ်ပါတယ်ဟောကာဒီမြန်မာချင်းမြန်မာအဖွဲ့ရဲ့အမှုဆောင်ဒါရိုက်တာဆရာဦးအောင်မြင့်ဖြစ်ပါတယ်အဲ့တော့ဆရာတို့အားလုံးမင်္ဂလာပါခင်ဗျာ
ဟုတ်ကဲ့အားလုံးမင်္ဂလာပါဗျာ
မင်္ဂလာပါခင်ဗျာ
โอเคကျွန်တော်တို့ဒီနေ့ဒီဆွေးနွေးမဲ့အကြောင်းအရာကခေါင်းစဉ်ကတော့ဒီရွေးကောက်ပွဲလွန်မှာဖြစ်နေတဲ့ဒီအငင်းပွားမှုတွေနောက်တစ်ခါဒီချင်းချောက်မှုတွေအကြောင်းဆွေးနွေးမှာဖြစ်ပါတယ်အဲ့တော့ကျွန်တော်တို့လက်ရှိအခြေအနေမှာလည်းရွေးကောက်ပွဲကလည်းပြီးဆုံးသွားပြီဆိုပေမဲ့လည်းကျွန်တော်တို့ဒီရွေးကောက်ပွဲနဲ့ပတ်ဆိုင်တဲ့အငင်းပွားမှုတွေနောက်တစ်ခါဒီနိုင်ငံရေးအရာဒီချင်းချောက်မှုတွေလည်းရှိနေတယ်ဆိုတဲ့ပြောဆိုမှုတွေလည်းရှိပါတယ်ဆိုတော့ဒီရွေးကောက်ပွဲရလဲပုံမှာမကျင်တဲ့လို့ဒီတရားစွဲတာတွေနောက်တစ်ခါဒီဝေဖန်တာတွေလည်းရှိနေတဲ့အချိန်ပေါ့နော်နောက်အကြိမ်လည်းဆိုကျွန်တော်တို့ပြီးခဲ့တဲ့ဒီတောင်မဲမှာလည်းကျွန်တော်တို့ဒီဒီချက်ခံရတဲ့အမျိုးသားလွတ်တော်ကုသတယ်တော့ဒီလုတ်ကြံခံရတဲ့ဖြစ်ပြတဲ့ကျွန်တော်တုံ့ပြန်ခဲ့ရတယ်ပေါ့ဆိုတော့ဒီရွေးကောက်ပွဲလွန်မှာဖြစ်နေတဲ့ဒီလိုအငင်းပွားမှုတွေနောက်တစ်ခါဒီချင်းချောက်မှုတွေကလက်ရှိနိုင်ငံရေးအခြေအနေကိုဘယ်လိုမျိုးကျိုးသက်ရောက်မှုရှိနိုင်လဲပေါ့နော်ဆိုတော့ဒါကိုကျွန်တော်အရင်စပြီးမေးချင်ပါတယ်ရှင်တော်ဆရာမောင်ရောင်အောင်ခင်ကိုစပြီးဆွေးနွေးပေးနေချင်ပါတယ်ဆိုတော့ဒီချက်ဒီလိုဖြစ်ပြတွေကလက်ရှိနိုင်ငံရေးအခြေအနေပေါ်မှာဘယ်လောက်ထိကျိုးသက်ရောက်မှုရှိနိုင်လဲဆရာ
ဟုတ်ကဲ့ဟိုကျွန်တော်အမြင်ပေါ့လေကျွန်တော်တို့တဲ့အမြင်ကတော့ဒီလိုဖြစ်ပြနေတာတွေကတကယ်တမ်းကတော့ဟိုသတိပြုစရာတော့မှန်တယ်ဗျသတိပြုတရားသတိထားစရာတော့မှန်တယ်သို့တော်လည်းပဲရွေးကောက်ပွဲရလဒ်ကြီးတစ်ခုလုံးပေါ့လေနောက်တကအနေရပါတီရဲ့ရှေ့ဆက်သွားအကြောင်းပေါ့အဲ့ဒီဟာကိုတော့ဟန်တားနိုင်လိမ့်မယ်လို့ကျွန်တော်တော့မထင်ဘူးအဲ့လိုပဲအရင်ဆုံးပြောချင်ပါတယ
်ဟုတ်ကဲ့ဆိုတော့ဟိုဟာပေါ့ဆရာတိုင်းညွန့်လင်းကိုကျွန်တော်မေးချင်တာကတော့ပြီးခဲ့တဲ့ကျွန်တော်ဒီကြောင်မဲမှာဒီဖြစ်သွားတဲ့ဖြစ်ပျက်မျိုးပေါ့ဆိုတော့ဒါဒီပုံမှန်လဲဒီပြောဆိုကြတာကနိုင်ငံရေးရတာဟိုနောက်ခွဲရနေလှုပ်ဆောင်နေဒီရွေးချက်ရှိလှုပ်ဆောင်ချက်တွေလည်းပါတယ်နောက်တစ်ခါဒီချင်းချောက်မှုတွေပါနိုင်တယ်ပေါ့နောက်တစ်ဖက်မှာလဲဒီပြောတဲ့တစ်ဖက်မှာလဲပြန်လဲပြောတာကဒီတိုင်းရင်းသားတွေနဲ့ဒီအနိုင်ရပါတီဂျားရက်ကနိုင်ငံရေးဒီဆက်ဆံမှုပေါ်မှာတစ်ခုခုသုံးတရားရွေးချက်ရှိနိုင်လားဆိုတော့ဒီပြန်ပြန်မှုတွေလည်းရှိတယ်ပေါ့ဆိုတော့တုံးသက်မှုတွေလည်းရှိတယ်ဆရာအနေနဲ့ဒီဖြစ်ပျက်ပုံမှာရောဆရာတို့အနေနဲ့ဘယ်လိုမျိုးရှုမြင်တာမျိုးရှိလဲလက်ရှိဒီဖြစ်ပျက်သွားတဲ့ကိစ္စပေါ်မှာလေ
ဟိုဆရာကြောက်မဲ့ကိစ္စပဲပြီးတော့ကြောက်မဲ့ကတော့သူကဟိုပါပေါ့ချင်းချောက်မှုတဲ့တော့ဆိုင်တာပေါ့နော်အခုကောင်းစဉ်တည်းမှာတကယ်ကောင်းစဉ်ဖြစ်တဲ့ချင်းချောက်မှုနဲ့ဆိုင်တာပေါ့နော် ညီပေါ်ဘူးကတော့ဒါထိုးစံပါပဲเนาะဖြစ်နေပါပဲလေအဲချင်းကြောင့်မှုနဲ့ပတ်သက်ရင်တော့ဒီတစ်ချိန်ကတော့နည်းနည်းထူးခြားမှုရှိတယ်လို့ကျွန်တော်ထင်ပါတယ်ဆိုတော့ကျွန်တော်တို့အနေနဲ့အခုဒီလိုဖြစ်သွားတဲ့အခါမှာပြိုင်ပွဲဖြစ်တဲ့ကျွန်တော်တို့ပါတီကနေပြီးတော့ဒါကိုကျွန်တော်ပြောခဲ့လို့မျက်စောင်းထိုးခါတော့ဗျာเนาะနည်းနည်းတော့မျက်စောင်းထိုးခါဒါပေမဲ့ဘာကတော့တိတ်လူအားပဲဒါထိုးစံပါဈာကနေဝင်ပြီးလှုပ်ကြတာပဲလေเนาะဆိုအခုကဒီ online ဖြစ်ပေါ်ဆရာonline ဖြစ်မှာကဒီဟိုပိုင်းခြားကြည့်မယ်ဆိုရင်ဒီသတင်းအမှန်က3ပုံ2ပုံဆိုရင်သတင်းမှားက3ပုံ2ပုံရှိတယ်။နောက်3ပုံပြန်တဲ့3ပုံ2ပုံကဒီခုနလိုမျိုးထင်အောင်ထင်မှားရောချိချောက်လာတယ်အဲရှိရပါတော့နော်။အခုကဟိုရီကောက်ခံတဲ့ဟိုကိုစလေလောက်ကိုစလေတက်ရောက်ပေါ့နော်။ဟိုဟိုတနက်တက်ခါရတယ်နော်။ဆိုကြမ်းကြင်တဲ့အဆင့်ကိုမရောက်ခင်ပါလားဒါလုံလိုက်တယ်ဆိုတော့တော်တော်လေးတော့ဆိုးရတယ်ခုနကျွန်တော်ဒီဆွေးနွေးပွဲကတူရက်ကောင်းနေတဲ့ချင်းချောက်မှုကတော်တော်လေးများတယ်အဲ့မတိုင်မီမှာတရက်မှာကျွန်တော်တို့ကိုယ်စားလှယ်တယောက်ပေါ့နော်ရွေးကောက်ပွဲဝင်ခဲ့တဲ့တယောက်ကပြန်လာတဲ့အခါနံပါတ်ကမှာကားနဲ့အတလို့တိုက်ခါရတယ်အဲ့ညမှာပဲလာရှုမှာလူ6ယောက်ကနေဝိုင်းပြီးကားပေါ်ဆွဲချပြီးရိုက်တိုင်းမှာချစ်ခဲ့တယ်ဒါ SNL ကိုရိုက်တာပေါ့နော်နောက်တနေ့ကျတော့ NL ကကိုယ်စားလှယ်ကိုကြောက်မဲမှာဟိုပြတ်တက်ခါဆိုဒါရီကဟိုစင်ကွက်တွေကိုဖြစ်နိုင်တယ်ဆရာ။ဟုတ်ကဲ့။ဒီနေ့ကျွန်တော်တို့ကဆိုရင်းရဲကဒီဥထိုက်စော်နဲ့ပတ်သက်လို့ကျွန်တော်တို့ကကန့်ကွက်ဖို့မရှိတော့ဘူးဆိုပြီးအရှုံးကိုလက်ခံဖို့ဆိုဆုံးဖြတ်ပြီးသားပါ။ဟုတ်ကဲ့။ဆိုဒီကိုယ်ကဆုံးဖြတ်ပြီးသား။ဒီဟာကဟိုသူဥထိုက်စော်ကွယ်လွန်သွားလဲကျွန်တော်တို့ရဖို့မရှိဘူးဆိုတော့ပြည်ပြီးသားပဲ။ဒါတော့ရှင်းပါလေဆရာ။အဲ့တော့တောအုပ်ကြီးတစ်ခုလုံးကိုမြင်ဖို့လိုတယ်။တပင်တပင်တော့မြင်ဖို့မလိုတော့ဘူးလေ။နောက်အခုမှတကုံစိတ်ကားမှဖြစ်နေတဲ့ကိစ္စတွေနော်။ဟိုတနေ့ကဆိုရင်မန်ဝင်းကြီးနောက်ခါမှဘုံပေါက်ပါတယ်။မနေ့ညဆိုမူစင်မှာပေါက်တယ်။မနေ့ညလည်းအဲ့ဒီဟိုလောက်ကင်မှာတိုက်ပွဲလေးဖြစ်တာရှိတယ်။မိုးကုတ်မှာလည်းတိုက်ပွဲလေးဖြစ်တယ်။ဆိုကျွန်တော်ထင်တယ်မြန်မာပြည်အနောက်ချမ်းမှာတိုက်ပွဲတွေငြိမ်းသွားတဲ့အချိန်မှာရှေ့ချမ်းလို့ကကူးလာသလားလို့ဒါကတော့ရေကောက်ပွဲအလုံးချင်းချောက်မှုလို့ကျွန်တော်မြင်ပါတယ်လို့အဲ့ဒါတွေကတော့ဟိုတော့အုပ်ကြီးတစ်ခုလို့မြင်ဖို့လိုရလေဟိုဘီဘီချာပေါ့နော်အဲ့လိုပြောကျွန်တော်ထင်ဆိုဆွေးနွေးချင်ပါတယ
်ဟုတ်ကဲ့ဟုတ်ကဲ့ဆိုတော့ဆရာဥက္ကမျိုးမျိုးကတော့ဒီနေရာမှာဖြစ်မေးတင်တာကတော့ဒီလိုချင်းချောက်မှုတွေရှိတယ်နောက်တစ်ခါဒီရွေးချယ်ခံအတွက်တော့ကိုယ်တိုင်တော့ဟိုတော့လုံးကြံမှုအခြေအနေမျိုးဖြစ်တဲ့အခါကျတော့ဒီလိုအခြေအနေမျိုးမှာဒီမဲပေးတဲ့ပြည်သူတွေရဲ့ဒီခွင့်ရေးပေါ်ပါမှာနှိုင်းရှင်ပြီးတော့ဒီလိုနိုင်ငံဒီလိုချင်းနိုင်ငံကြီးကချင်းချောက်မှုတွေကဘယ်လိုဥပဒေစေနိုင်လဲဘယ်လိုခွင့်ရေးဆုံးဖြတ်မှုတွေရှိလာနိုင်လဲဆိုတာကိုဆရာထည့်ပြီးဆွေးနွေးပေးပါခင်ဗျ။အ
ဲကျွန်တော်တို့ကဒီကာလအတွင်းမှာဒီလွတ်တော်ကိုယ်စားလှယ်လောင်းပဲဖြစ်ဖြစ်ပြည်သူတည့်ရပဲဖြစ်ဖြစ်ဒါကကျွန်တော်တို့ကျွလွန်လာရာဇဝတ်မှုဖြစ်တယ်လို့လူခွေချိုးဖောက်မှုပဲကျွန်တော်တို့ဖြစ်ပါတယ်။ဒါပေမဲ့ဒီကာလလေးတစ်ခုကပေါ့နော်ခုနရွေးကောက်ပွဲကိုယ်စားလှယ်လောင်းဖြစ်တယ်နောက်တစ်ခါပြီးလို့ရှိရင်ရွေးကောက်ပွဲပြီးကန်ဒီမှာလက်လက်ဆက်ဆက်ကြီးကိုကျွန်တော်ဖြစ်သွားတယ်ဆိုတော့ပို့ပြီးတော့စိတ်ဝင်စားမှုပုံများတာပေါ့နောက်တစ်ခါခုနပြောသလိုကျွန်တော်တို့ဟိုတူလောတူလောဆိုတော့ပြောခံထိကြတယ်ဒါကတော့ကျွန်တော်ထုံးစံအတိုင်းပဲအမှုတစ်ခုဖြစ်လာလို့ရှိရင်အမြင်နဲ့ဖြစ်တော့အဲ့တော့ကျွန်တော်ပြောမယ်ဆိုရင်ကျွန်တော်ပါတီတွေကြားထဲမှာဒါကမဖြစ်တင်တော့အရာပေါ့နော်တန်တရားရှိတာတို့ဒါနဲ့ပတ်သက်ပြီးတော့စင်ကွက်တွေလုတ်ကွက်ပုံစံမျိုးနဲ့ဖြစ်တော့အဲ့ဒီဟာတစ်ခုကပထမဆုံးလက်ငင်းထိကြတာဖြစ်ပါတယ်နောက်ထပ်တစ်ခုကတော့ကျွန်တော်တို့အခုအဒီကျွန်တော်တိုင်းပြည်မှာဘာဖြစ်လာလဲဆိုတော့ခုနအကြမ်းဖက်မှုကလေတော်တော်ကြီးမားလာတယ်ဒီရွေးကောက်ပွဲကာလမှာကိုယ်စားလှယ်လောင်းဖြစ်တာတွေမကဘူးမကြမီကဒီမြန်မာနောင်ကကိုဆွေဝင်းလဲဒီခိုင်သွားတော့ကဒီတနက်နဲ့ပြန်ပြီးအသေးလောက်ကျန်တဲ့တီကိုဖြစ်လာတယ်အဲ့တော့ကျွန်တော်စိုးရိမ်တာပထမတစ်ချက်ကကိုမကြိုက်လို့ရှိရင်ဟိုမတူညီ क्वे ပြခြင်းကိုလက်ခံပြီးတော့ right to be different လို့ခေါ်တဲ့ကိစ္စကိုလက်မခံမနဲ့မတူရင်ငါတို့အကြမ်းဖက်လို့ရတယ်ဆိုရယ်စိတ်တက်ကြီးဒါကြီးကိုကျွန်တော်ဒီအစင်လာဆွဲတော့မှကျွန်တော်အကြောက်ဆုံးပဲဒါကဘာကြောင့်လဲဆိုတော့ကျွန်တော်တို့စီမှာကငကူကမှတရားဥပဒေစိုးမှုကအားနေတယ်လေဆရာဆိုင်ကြီးလွန်တို့ဒေတာမျိုးဆိုပို့ပြီးတော့စိုးမှုများတာပေါ့အဖွဲ့တွေလည်းများတယ်လက်နက်တွေလည်းများတယ်အဲ့ဒီကိစ္စမျိုးမှာမကြိုက်လို့ရှိရင်ငါမကြိုက်ရင်တက်လို့ရတယ်ငါတရားဥပဒေလည်းကြောက်စရာမလိုဆိုရဲအစွဲအတိုင်းပြည်အတွက်လုံးဝမကောင်းတဲ့အစင်လာဖြစ်သွားနိုင်တယ်နောက်တစ်ခုကဒီမှာတေသွားတဲ့ကျွန်တော်တို့ဒီပြည်သူလွတ်တော်ကိုယ်စားလှယ်လောင်းကပြည်သူတွေရဲ့မဲနဲ့တက်လာတာဗျအမှန်ဆိုလို့ရှိရင်ပြည်သူရွေးကောက်ပွဲဆိုတာကပြည်သူတွေအနိုင်ရှုံးရှိကြတာပဲဒီသူထောက်ခံတာများရင်နိုင်သွားတာဒါသဘာဝပဲဒါရွေးကောက်ပွဲရဲ့မူဝါဒအတိုင်းပဲအဲ့တော့ဒီလိုမျိုးလူတယောက်ကိုအကြမ်းဖက်ပြီးတက်ဖြတ်ခြင်းကမဲပေးရလူကမင်းတို့ငါဂရုမစိုက်ဘူးကွာမင်းတို့ဘလောက်ထောက်ခံငါတို့ဒီလိုမျိုးလုံးလို့ရတယ်ဆိုတော့မ may be to be a democracy, jins in a democracy, you chemo, say call like that, chitwanak, you go away, Kalane Patapura, no, 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 no,
ဆင်းလာဖြစ်အောင်ဖြတ်ပြီးလုံဆောင်သွားတဲ့အချက်၃ချက်ကျွန်တော်၃ချက်ရှင်းပါတယ်ခင်ဗျာ။ဟုတ်ကဲ့ဆရာမွေးအောင်ရှင်ဟောဒီဖြစ်ပေါ်မှာနည်းနည်းလေးပါများထည့်ဆွေးနွေးပေးနေတာရှိမှာကြာ။အရှိဒီပြောနေတာပြောနေတာတော့များတယ်။ဟုတ်ကဲ့ဆိုတော့ကျွန်တော်ကိုစိုင်းညွန်တော်ပြောတဲ့အချက်ပေါ့လေ။ကျွန်တော်ကသဘောတူပါတယ်။ဘာဖြစ်လို့လဲဆိုတော့ဒီဟာကဟိုဖြစ်စဉ်ကြီးတစ်ခုလုံး တဲ့နဲ့ကျွန်တော်တို့သုံးဒီဟိုပေါ့လေသုံးပြလို့တော့မရဘူးပြည်စင်ကြီးတစ်ခုလုံးကမြန်မာနိုင်ငံမှာဒီလိုအကြမ်းပတ်တဲ့ဟိုဟိုဟာဒီပေါ့လေပြိပက္ခတွေကရှိနေတာဟုတ်ရှိနေတဲ့ခါကျတော့အခုလိုရွေးကောက်ပွဲကာလနဲ့အဲတိုက်ဆိုင်ပြီးတော့ပြစ်တာမျိုးကတော့ဒီဟာကဟိုလက်တလောဖြစ်လာတာပေါ့လေဒါကတော့မကောင်းဘူးပေါ့ဒီလိုဖြစ်လာတဲ့ခါကျတော့ပြိုင်ပွဲပါတီပဲအဲလုံးသလားပယောဂပဲရှိသလားအလုံးမအဲ့ဒီနားတဝိုက်ကလက်နဲ့ကိုင်အင်အားစုတွေပဲဟာဒီနောက်ွယ်ကနေပြီးတော့ပါနေသလားပေါ့ဒီအမျိုးမျိုးပေါ့လေကျွန်တော်ဒီတန်ဖိုးရတွေဖြစ်ခဲ့တာဒီဟာကိုကတိတ်တော့မကောင်းတဲ့ဟိုအစဉ်လာမြင်တာတော့လေအဲ့ဒါတစ်ချက်ပေါ့နောက်တစ်ချက်ကတော့စောစောကပြောသလိုပဲဒီလူတယောက်သို့မဟုတ်ဒီအယူဆပေါ့နော်နိုင်ငံရေးအယူဆကိုတော့လူတယောက်ကိုဟိုတတ်လိုက်လို့ကတော့ဒီအယူဆကလည်းပျောက်သွားမှာလည်းမဟုတ်ဘူးပျောက်သွားမှာမဟုတ်ဘူးဒီအကြပ်ဖက်တာကိုအကြပ်ဖက်နဲ့တုံ့ပြန်တာလည်းဒါလည်းကောင်းတဲ့အလုပ်တော့မဟုတ်ဘူးတော့ဒီကိစ္စကိုတော့ဒီအားလုံးကဟိုဟာပေါ့ငင်းကြီးပြည်စင်ကြီးတစ်ခုလုံးကိုကင်ပြီးတော့ပြောမှဒါကရမယ်လို့ကျွန်တော်တော့မြင်ပါတယ်အဲ့ဒါတစ်ချက်ပေါ့နောက်တစ်ချက်ကတော့စောစောကပြောသလိုပဲဒီကိုစလဲဟာဒီကိုစလဲဟာဒီအဲကော်မရှင်မှာတော့မဟုတ်ဒီသက်ဆိုင်ရာမှာအဲကြမ်းကျင်ရတာမလို့ရသေးတာကလွဲရင်ပေါ့အားလုံးကပြည်သူလူထုကဟောဒါတောက်ကန်မဲပေးပြီးတော့ရွေးချယ်ထားတဲ့ကိုအတွက်ကြောင့်ဒီကိုစလဲကိုဒီလိုလုပ်ကြံလိုက်တာမဲဆန္ဒရှင်ပြည်သူလူထုကိုဟိုမထင်မဲ့မြင်လောက်တာလို့ကျွန်တော်တို့အဲ့လိုပဲမြင်ပါတယ်ဒီဟာကလေအဲ့ဒီနောက်တစ်ခုကလည်းဟိုဒီမိုကရေစီကျင့်စဉ်တမောဒီမိုကရေစီရည်ကြီးမှုကိုလည်းဒီဟာဟိုရုပ်ပြက်စီတာပေါ့ဒီ image ကိုရုပ်ပြက်စီတယ်လို့ကျွန်တော်တို့မြင်ပါတယ်ဟိုနိုင်ငံရေးပါတီနိုင်ငံရေးပါတီကိုအပုတ်ချကျင်တာတမောနိုင်ငံရေးပြဿနာကိုရှုပ်ထွေးအောင်လုပ်တယ်ဆိုတာကတကယ်တမ်းကတော့ဟိုကောင်းတဲ့အယူဆတော့မဟုတ်နောက်တော့ check ကျွန်တော်ကတက်ပြီးတော့စဉ်းစားမိတယ်လူပြစ်စင်တွေပြစ်လာတာဟိုကျွန်တော်နိုင်ငံရေးမှာတော့ဆိုရိုးစကားရှိတာပေါ့နော်သမိုင်းပြစ်ပြက်ဆိုတာရဟဆယ်လုပ်လို့မရဘူးတဲ့သူကသူ့ပြစ်ချင်တာပြက်ပြက်ချင်တာပြက်ပေါ့ဒီသဘောကိုစောင့်တာရဟဆယ်လုပ်မှပြစ်တာမဟုတ်ဘူးတဲ့ဒါပေမဲ့နိုင်ငံရေးမှာတော့တိုက်ဆိုင်တာဆိုတာမရှိဘူးတဲ့နိုင်ငံရေးမှာတော့မတော်တဆပြစ်တာမဟုတ်ဘူးတဲ့ပြစ်တာမျိုးမဟုတ်ဘူးတဲ့နိုင်ငံရေးမှာတော့ဒါဟိုရွေးရက်ရှိရှိနဲ့လုတ်လိုက်တာမျိုးရွေးရက်ရှိရှိနဲ့ဖြစ်ပြသွားတာမျိုးပဲလို့ဒီလိုပြောတဲ့အပြောဆိုရှိတယ်အခုဖြစ်စင်လည်းဒီလိုပါပဲဒါတိုက်ဆိုင်တာတော့မဟုတ်ဘူးဒါဟိုဟိုမတော်တဆဖြစ်တာတော့မဟုတ်ဘူးဒီဟာတမင်ဖြစ်စီလိုတဲ့ဆန္ဒနဲ့လုတ်တယ်လို့ပြောကြင်ပါလေအဲ့တော့ဒီဟာအတွက်ကြောင့်လည်းတကယ်တော့ပြောရလို့ကျွန်တော်ဟိုနိုင်ငံရေးအရာတော့ဟိုဘယ်လို့မှဒီအောင်တတ်နိုင်မှာမဟုတ်ဘူးလို့ပဲကျွန်တော်ပြောချင်ပါတယ
်ဟုတ်ကဲ့ဟုတ်ကဲ့ဆိုတော့ကျွန်တော်ဒီဒုတိယပိုင်းမေးခွန်းလေးသွားချင်ပါဒုတိယပိုင်းမှာလည်းစပြီးတော့ကျွန်တော်ဆရာဆိုင်ညွန့်လေးကိုမေးချင်တာကတော့ကျွန်တော်ဆရာတို့ဒီဘက်ဆရာတို့ရှိမှဒီရွေးကောက်ပွဲနဲ့ပတ်သက်ပြီးဆရာတို့အနေနဲ့ငြင်းပွားမှုတွေပေါ့ဟိုဘယ်လိုအခြေအနေမျိုးတွေ့ရတာမျိုးရှိတယ်ပေါ့ဆိုတော့ဆရာတို့အနေနဲ့ဒီငြင်းပွားလောက်တဲ့ရွေးကောက်ပွဲနဲ့ပတ်သက်ပြီးငြင်းပွားလောက်တဲ့အခြေအနေမျိုးပေါ့ရှိတယ်လားပေါ့ဆရာတို့ဒီရွေးကောက်ပွဲမှာဘယ်လိုမျိုးဟိုရှုမြင်ခဲ့တာမျိုးရှိတယ်ဒါလေးလည်းဆွေးနွေးပေးသေးချင်ပါတယ်
ထူးထူးခြားခြားဒီတကြိမ်ပေါ့နော်ဒီတကြိမ်မှာတော့အငင်းပွားမှုတော်တော်နည်းတယ်လို့ပြောရမယ်အခုဒီပြဿနာဖြစ်သွားတဲ့ကြောက်မဲမှာကဘဲဆွဲကာလကစပြီးတော့ဒီနောက်ဆုံးအချိန်ကြီးပေါ့နော်မဲရည်တွေ့ပြီးတဲ့ဒီဟိုတာမန်လောက်ကလွယ်အငင်းပွားပြီးတော့ဟိုကျွန်တော်တိုက်တာခိုက်တာရဖြစ်တာမရှိဘူးဗျ
ချက်တခုလုံးမှလည်းမရှိခဲ့ဘူးပေါ့အခုအဲခုနလိုမျိုးမူဆယ်ဘက်မှာတော့မူဆယ်ဟိုကိုခိုင်ဘက်မှာတော့ဒီဟိုမဲကိစ္စတွေပတ်သက်လို့ပေါ့ဥမာကြာဟိုမဲယုံတီယုံကမဲပေးခွင့်ရှိတဲ့လူက160 180လောက်ပဲရှိတယ်ဒါပေမဲ့မဲပေးရတာ600လောက်ရှိနေတယ်ဆိုအဲ့ဒါတွေကတော့ပြန်ပြီးတော့စစ်ဆေးရတယ်တွေ့ရတာရှိပါဒါတွေကတော့ဟိုကော်မရှင်နဲ့ပြန်ပြီးတော့ဟိုရှင်းလင်းရမယ့်ကိစ္စပေါ့နော်ဒါပေမဲ့ဟိုလူပုဂ္ဂိုလ်ကြီးတယောက်နေနေတော့ဟိုညင်းပွားတာမရှိဘူးပြတော်တော်လေးတော့ဒီတပွဲမှာတော့တော်တော်လေးထူးခြားတယ်။သို့တော်လည်းပဲကျောင်းမဲကတော့ဒီလိုဖြစ်လိဖြစ်တာရှိတော့တော်တော်များနေပြီဗျ။ကျွန်တော်တို့ပါတီဝင်3ယောက်ဆိုရင်မြူတရဆိုင်မှာထိုင်နေတော့အတလွတ်လာပြစ်တတ်ခါလာ3ယောက်ဆိုလို့တည်တာရှိခဲ့ပါလား။ဆိုခုနလိုကျွန်တော်တင်ပြလို့ပေါ့နော်ဒီအလေးထားကမကောင်းဗျ။နိုင်ငံဟိုပုဂ္ဂိုလ်ချင်းမကြည်နတ်လို့ဟိုပြစ်တတ်တာတပိုင်းပေါ့နော်။နိုင်ငံရင်းနဲ့ဆိုင်ပြီးပြစ်တတ်တဲ့ကိစ္စတွေကနော်အလုပ်ကြံတာတွေပါတွေကအခုဘူဂျောင်းဆန်းတို့လက်ထက်ဥတင်ထွတ်တို့ကစပြီးတော့เนาะဒီမဲ့ဥကူနီအဆုံးပေါ့เนาะနောက်ဆုံးတော့ဥထိုက်ဆိုပေါ့เนาะအဲ့လိုမျိုးတွေဖဒူမန်းရှာတို့ဘာလို့အများကြီးပဲဆိုဒီအလေးထားကကျွန်တော်တို့ပြင်မှဖြစ်မယ်ကမပြင်ရင်တော့ကျွန်တော်တို့နိုင်ငံရဲ့ဟိုအမျိုးသားပြင်လဲတင်းမြရည်เนาะတယောက်နဲ့တယောက်ရူရုံကြီးကြီးနဲ့လက်တွဲပြီးတော့နိုင်ငံတည်ဆောက်ရေးဒီမှာအနောက်ရှာအများကြီးဖြစ်နေတယ်ကျောင်းမဲကိစ္စမှာတော့ကျွန်တော်ထင်တယ်မကြခင်တိလာမှာပါအရေးယူနေတာအရေးမူနေတာတော့ကျွန်တော်မသိဘူးပေါ့နော်အဲ့မှာရှိတဲ့အဖွဲ့အစည်းတွေကတော့ဘယ်သူမှတော့ဒါကိုသူတို့လည်းအထင်မြင်ခံမှာမဟုတ်ကြဘူးအဲသူတို့တော့ဟိုလေ့လာနေကြပါလေကျွန်တော်တိတိလောက်တော့လေဒီခုနကဒီအလေးထားကြီးကိုပျောက်သွားအောင်ပေါ့နော်အထူးဖြင့်နိုင်ငံရေးလှုပ်ကြံမှုတွေကမြန်မာပြည်မှာမရှိသင့်တော့ဘူးဗျသူကပြည်လူစစ်နဲ့အတူတူပေါက်ပွားသလိုပဲလွတ်လပ်မရခင်ကတည်းကဘူဂျောင်းဆန်းတို့လှုပ်ကြံခံခဲ့ရခင်ကဒီဘက်ခင်မာတီအောင်ရှောက်တခုပြီးတယောက်ပြီးတယောက်ပါနော်အဲ့လိုမျိုးဖြစ်လာတယ်ဆိုတော့တမန်ကိုပြန်ကြည့်ရင်တော်တော်လေးသိတာလေဒါကတော်တော်လေးကျွန်တော်တို့ပြင်ဆင်ရမယ်ဟိုပြန်ပြုတ်ပြင်ရမယ်ကိစ္စလို့ကျွန်တော်မြင်ပါတယ်နောက်တစ်ချက်ကျွန်တော်လည်းအချိန်ရကျွန်တော်ပြောချင်
တယ
်ဒီအချိန်မှာဒီက bargaining period ဖြစ်ပါတယ်ဘယ်နိုင်ငံမှာပဲဖြစ်ရုပ်ောက်ပဲပြီးပြီဆိုရုပ်ောက်ပဲပြီးတဲ့ကာလနဲ့အစိုးရဖွဲ့တဲ့ကာလနဲ့ဂျာမားနိုင်ငံရေးပါတီတွေမမာမိတ်တွေပြန်ပဲတွေအားလုံးကဘာဂိနီလုတ်တဲ့အခြေဖြစ်ပါတယ်ဒီဘာဂိနီလုတ်တဲ့အခြေကအရန်တိမ်ပြီးတော့အရန်ဟိုတတိထားတဲ့ sensitive ဖြစ်တယ်ပေါ့နော်အရန်တတိထားတဲ့ကာလပါဆိုဒီကာလနေမှာပြောတာဆိုတာအစနော်ဟိုတွေးတာဆိုတာတွေကအဆုံးပေါ့နော်ကျွန်တော်တို့တတိထားတဲ့အခြေအဲ့လိုကာလအစလေးပါပဲနိုင်ငံရေးသမားတယောက်ကိုနော်ရွေးချယ်ခပ်ပြီးသူကရွေးတဲ့ပုဂ္ဂိုလ်တယောက်ကိုဒီလိုလှုပ်ချခံရတယ်ဆိုကျွန်တော်တို့ကတော်လေးအင်ဂျီအတွက်တော်လေးမကောင်းဘူး။ဘာကြောင့်လဲဆိုတော့ bargaining ကောင်းလေကျွန်တော်တို့အနာဂတ်ပြည်တော်စုအတွက်ကိုနော်ဟုတ်ဖွဲ့တဲ့အစိုးရကပုံပြီးကြိလက်ခိုင်ပါလေပုံပြီးစီယုံညီညီဟုတ်ကောင်းလေပုံပြီးသွားလို့ရအောင်ပါနော်။ဆိုတော့အဲ့ဒီကာလမှာဒီလိုအဖြစ်ပြက်ဂျားချက်ပြီးတော့အနောက်ရှိဖြစ်တဲ့ဟာကျွန်တော်တိုင်းပြည်အတွက်အများကြီးထိခိုက်ပါတယ်။ဟိုလာမယ့်အစိုးရအတွက်ပါဟိုထိခိုက်ပါ
ဟုတ်ကဲ့ဆရာကျွန်တော်ဆရာဦးအောင်မျိုးမင်းကိုတော့ကျွန်တော်မေးခွန်းလေးရတယ်နှစ်ချက်ကျွန်တော်မေးချင်ပါတယ်ပထမတစ်ချက်ကတော့ကျွန်တော်ဒီ YouCop ဝဲနဲ့ပတ်သက်ကျွန်တော်လက်ရှိအခြေအနေမှာတော့ကျွန်တော်ဒီကျုံနေသွားတဲ့ပါတီတွေကဒီမင်းချင်းတက်ပြီးအငင်းပွားမှုတွေရှိတယ်ပေါ့ဆိုတော့ YouCop ဝဲဒီကော်မရှင်ကိုလည်းဒါတချို့တွေပြစ်တင်ဝေဖန်နေကြတာရှိတယ်ပေါ့အဲဒီလိုအခြေအနေမျိုးမှာဒီလို YouCop ဝဲကိုဒီလိုအငင်းပွားမှုတွေအခြေအနေမျိုးမှာဒီမဲပေးခဲ့တဲ့မဲဆန္ဒရှင်ပြည်သူတွေရဲ့အခွင့်အရေးပေါ့ဒီ YouCop ဝဲအငင်းပွားမှုတွေကိုဆုံးဖြတ်တာခြံထွေတာတွေနဲ့ပတ်သက်ပြီးတော့ဒီလုံဆောင်ချက်တွေကဒီ YouCop ဝဲမမေးပေးခဲ့တဲ့မဲဆန္ဒရှင်ပြည်သူရဲ့အခွင့်အရေးကိုအဆုံးတရားထိခိုက်တာမျိုးအခွင့်အရေးကိုချိုးဖောက်မိတာမျိုးပေါ့ဖြစ်လာနိုင်တယ်ရှိလားပေါ့ဒါတစ်ချက်ပေါ့နော်ဆိုတော့နောက်တစ်ချက်ကတော့ကျွန်တော်တို့ဒီလိုဒီနိုင်ငံရေးရပြဿနာတွေကိုလက်လက်နဲ့ဖြေရှင်းလာတာလေဒီဆိုတော့ဒီနာဂတ်ဒီနိုင်ငံရေးကိုသွားတဲ့အခါမှာနိုင်ငံရေးရှင်ကျေးမှုတစ်ခုကဒီလက်လက်နဲ့ပါတီနိုင်ငံရေးဒီ YouCop ဝဲလိုချိန်နေတွေကိုလက်လက်နဲ့ဖြေရှင်းနေတာလေဘလို့ကြော်သွားသွားတဲ့နယ်လို့ထင်တယ်ပေါ့ဒီမဲဆန္ဒရှင်ရဲ့အခွင့်အရေးကိုချိုးဖောက်မှုတွေကိုဖြစ်ပေါ်အောင်ပေါ့ဆိုတော့ဒါလေးကိုပါဆရာထည့်ပြီးဆွေးနွေးပေးပါ
โอเคဒီကဝင်มาကျွန်တော်တို့ကအမြင်နဲ့ဗာနဲ့ကြည့်ပါလဲဆိုတော့ကော်မရှင်ကကြည့်ပါတယ်ဒါပေမဲ့ကော်မရှင်ကကြည့်ဖို့အတွက်ကလည်းရွေးကောက်ပွဲစီကံရွေးကောက်ပွဲဥပဒေတွေဓာတ်ချမှတ်ထားပါတယ်အဲ့တော့လှုပ်ထုတ်လုံနေရပါရွေးကောက်ပွဲဆိုတာဒီမိုကရေစီလမ်းကြောင်းဖြစ်တယ်လို့တကယ်လို့များရွေးကောက်ပွဲမှာမတမာမှုဖြစ်လာလို့ရှိရင်တိုင်ကြားနိုင်ခွင့်ကလည်းမဲဆန္ဒရှင်နိုင်ငံရဲ့တာဝန်ဖြစ်တယ်နိုင်ငံရေးပါတီလည်းဒါကိုတိုင်ကြားလို့ရပါတယ်ဒါကအခွင့်အရေးတရပါဒါပေမဲ့တိုင်ကြားတဲ့နေရာမှာတော့တတိရှိဖို့လိုအပ်တာပေါ့နော်ဟိုတကယ်ကိုခိုင်ခိုင်မာမာနဲ့အချက်လက် ဒီဘဝနဲ့တိုင်ကြရင်ဒါကိုကင်တွယ်ဖြည့်ရှင်းပြီးတော့စုံစမ်းစစ်ဆေးရမှာတော့ရွေးကောက်ဝေးကော်မရှင်တာဝန်ပေါ့အခုလည်းတိုင်နေကြတာပဲအခုလည်းပြောနေကြတာဒါပေမဲ့ကျွန်တော်တို့ဆိုလိုတဲ့ချက်ကရွေးကောက်ပွဲရလက်ကိုပြတ်ပါစေဆိုရယ်ယူရချက်မဟုတ်ပဲနဲ့တကယ်မတမာမှုတွေဖြစ်ပါတယ်ဆိုရယ်တိုင်ကြချက်မျိုးအဲ့ဒါမျိုးဆိုကျွန်တော်လက်ခံတယ်ဒါကလည်းရွေးကောက်ခံရတဲ့သူတွေရောနိုင်ငံရေးပါတီတွေရောသူတွေရပိုင်ခွင့်တစ်ခုဖြစ်ပါတယ်ဒါကတော့ဒီအခုလက်ရှိမှာကျွန်တော်အဲ့လိုမျိုးလုပ်ဖို့လေလုပ်တယ်ဒါပေမဲ့ရွေးကောက်ပွဲမှာကိုမကြိုက်တဲ့လူပါလာလို့ခုနလိုမျိုးအကြမ်းဖက်မယ်တိုက်ခိုက်မယ်ဆိုတာကတော့ကျွန်တော်ခုပြောမယ်ဆိုရင်ဒါဒီမိုကရေစီရခွင့်ပြုထားသောလုံထုံးလုံနီးနဲ့လုံပိုင်ခွင့်ကိုစော်ကားတာပဲဖြစ်ပါတယ်အဲ့တော့ဒါမျိုးကတော့ကျွန်တော်လက်မခံနိုင်ဘူး။ဘာကြောင့်လက်မခံနိုင်လဲဆိုခုနပြောသလိုပဲဟိုမေးရွေးကောက်ပွဲမှာပေးထားတဲ့သူတွေရဲ့စန္ဒာကိုစော်ကားတယ်။တစ်ချိန်တည်းမှာလည်းကျွန်တော်တို့အရင်တော့ဖြစ်ခဲ့ကြတဲ့နိုင်ငံတော်လုံခြုံရေးမှုပေါ့နော်နိုင်ငံရေးရလုံခြုံရေးမှုတွေတိုင်းရင်းသားမှာလည်းဖရူမန်ရှာတို့ကျွန်တော်တို့ရှေ့မှာပဲဟိုဒါပြစ်ခံထိတယ်နောက်တစ်ခါတခြားသောသူတွေလည်းဖြစ်တယ်ဖြစ်လိုက်တိုင်းဖြစ်လိုက်တိုင်းနှစ်ဖက်ဆုံးရှုံးတာပါဘတူပဲဖြစ်ဖြစ်ဟိုဘက်လည်းဆုံးရှုံးတယ်ဒီဘက်လည်းဆုံးရှုံးတယ်နောက်တစ်ခုကဘာလဲဆိုတော့နောက်ထပ်ပြိပခါကြီးထပ်ကြီးမအောင်ပို့ပြီးတော့အထင်မြင်လွဲမှားမှုတွေလက်မခံမှုတွေမုန်းတီးမှု나ကြီးမှုတွေဖြစ်တဲ့အတွက်ကျွန်တော်တို့ကဒီတပ်ဖြတ်မှုတစ်ခုကနေဘာဖြစ်သွားလဲဆိုတော့နိုင်ငံရေးပါတီချင်းကြားထဲမှာမုန်းတီးမှုတန်တရားရှိမှုဖြစ်သွားနိုင်တယ်နောက်တစ်ခါလူမျိုးရေးတွေပါလာနိုင်တယ်အရင်တော့ဖြစ်ခဲ့သလိုဘာသာရေးမှိုင်းနေပါတွေကဝင်လာပြီးတော့ပို့ပြီးပြိပခါပို့ကြီးသွားနိုင်တယ်ဒါကူအမကျွန်တော်တို့ယင်ထဲမှာရှိပြီးသားတူဟုတ်တူတန်စရာရှိနေတဲ့အရာတွေကခုနလိုအကွက်တွေကြောင့်ပို့ပြီးတော့ကြီးသွားနေချင်းပြိပခတားရရမ်းခက်သွားပါပြီကျွန်တော်တို့သွားချင်နေတဲ့ငိမ့်ညမ်းသွားဖြည့်ရှင်းမဲ့မြို့သားယင်ကြားစီလည်းပြောလို့ရမှာမဟုတ်ဘာကြောင့်လဲပြိပခပို့ပြီးတော့ကြီးလာတယ်နားမလည်မှုပုံများသွားတယ်လမ်းကြောင်းပို့ပြီးတော့ဝေးသွားပါလိမ့်မယ်အဲ့တော့ဒီအရာတစ်ခုကိုကျွန်တော်တို့ပြောစီခြင်းနဲ့နောက်တစ်ခုကတော့ကျွန်တော်ဒီအနာဂတ်ဟိုခုနကဆရာဆိုင်ညွန့်လေးပြောတာတော့တရားဥပဒေကတော့ဘယ်လိုရှိမလဲဆိုတာတော့မသိဘူးဆိုတဲ့အမျိုးပေါ့အမှန်တော့ကျွန်တော်တရားဥပဒေစိုးမှုကလည်းအရန်ရေးကြည့်တယ်ဗျဘာကြောင့်လဲဆိုတော့ကိုလှုပ်ချင်တိုင်းလှုပ်ပြီးတော့တရားဥပဒေအရေးမယူနိုင်လို့ရှိရင်လုံးမဲ့သူကိုနောက်တစ်ခါထပ်လှုပ်ဖို့အတွက်အားပေးနေသလိုပဲနော်မိတ္တာမျိုးလှုပ်လဲရတယ်ငါတို့ဘာမှဘာမှဖမ်းရမှာမဟုတ်ဘူးကျွန်တော်တို့တရားဥပဒေပေါ်မှာအားကိုးမှုညော့သွားတဲ့ကြိုင်နဲ့တရားဥပဒေစိုးမှုလည်းဖြစ်သွားနိုင်တယ်တရားဥပဒေစိုးမှုမရှိလို့ရှိရင်နောက်ထပ်ဘယ်အစိုးရပဲတက်တဲ့ဒီကိစ္စအတွက်အမြဲတမ်းပြဿနာတက်နေမှာဖြစ်တယ်တရားဥပဒေစိုးမှုရေးနဲ့တရားစီရင်မှုဘက်ကမဖြစ်မနေဘူးရရှိအောင်လုပ်ဆောင်မယ်ဒါကိုခိုင်မာအောင်လုပ်ဖို့အတွက်နောက်ထပ်အစိုးရရဲ့အဓိကတာဝန်တည်ရမယ်ကျွန်တော်ပြောချင်ပါ
ဟုတ်ကဲ့ဟုတ်ကဲ့ဆိုတော့ဆရာမောင်ရောင်အောင်ရှင်ကိုကျွန်တော်ဖြည့်ပြီးမေးချင်တာကတော့လက်ရှိကျွန်တော်တို့ကဆွေးနွေးသွားတဲ့အထက်မှာတော့ကျွန်တော်ဒီနိုင်ငံရေးပြဿနာတွေကိုလက်နက်နဲ့ဖြေရှင်းနေဆိုတဲ့ကိစ္စမျိုးတွေပါတယ်ပေါ့ဆိုတော့ဒီလက်နက်ကင်နာသူချင်းချင်းကြားရဲကပြဿနာတွေကနေပြီးတော့လက်နက်မကင်တဲ့ပါတီနိုင်ငံရေးလောကဒီလက်နက်မကင်ဝင်တဲ့နိုင်ငံရေးရှောက်နဲ့နိုင်ငံရေးလောကကိုပါဒီလက်နက်နဲ့ဖြေရှင်းနေဆိုတဲ့ที่ใกล้มุ่งฤทธิ์ล่ะเพราะฉะนั้นเราတို့ဒီရုပ်ပါဝင်မတိုင်ခင်မှာဆိုလို့ရှိရင်လည်းကျွန်တော်တို့ဒီတရားဥပပါတီအရမျိုးကိုယ်စားလောင်းနေဒီခံစီခံရတာမျိုးဖြစ်ပျက်နေရှိတယ်ပေါ့ဆိုတော့ဒီလိုအခြေအနေအခုဆိုလို့ရှိရင်ဒါရုပ်ပါဝင်ဒီတော့တော့လေဒီလုံခြံတက်တက်ခံရတဲ့ကိစ္စမျိုးတွေပေါ်လာတာပေါ့ဆိုတော့ဒီလိုမျိုးဒီလက်နက်မကင်တဲ့နိုင်ငံရေးဒီခင်းခြင်းပေါ်မှာလက်နက်နဲ့လားထိလက်နက်နဲ့ထိခိုက်မှုတွေဒီလိုကြက်ဖက်မှုတွေရှိလာတာဒီနိုင်ငံနိုင်ငံရေးပေါ်မှာဘယ်လိုထိခိုက်မှုပြုတ်တရမှုရှိနိုင်လဲဒါကိုဘယ်လိုကြော်လောက်ဖို့လိုအပ်လဲဆရာဒါလေးချက်ဖြစ်စင်းနေပြီပေါ့
အဲ့ဒါကတော့ကျွန်တော်တို့တော်တော်များများပေါ့လေအများတန်းလိုလိုပြောနေတဲ့စကားလုံးရှိပါတယ်ကျွန်တော်တို့နိုင်ငံရေးပြဿနာကိုနိုင်ငံရေးနည်းနဲ့ရှင်းဖို့ပေါ့အဲ့ဒါအခြေခံပါပဲအခြေခံပါပဲတော့ဒီသို့တော်လည်းပဲဒီလိုပြောလိုက်တဲ့ဟာကပြောရတာတော့လွယ်တယ်ဗျဒါပေမဲ့နှစ်90လောက်ရှိနေပြီကျွန်တော်တို့မှတရားကအယိုးဆွဲနေပြီတော့ဒီနိုင်ငံရေးပြဿနာကိုနိုင်ငံရေးနဲ့ရှင်းပါနိုင်ငံရေးနည်းနဲ့ရှင်းပါဆိုတော့အာပေါ့လေနောက်တစ်ခုကပြောကြပါလေဟလာစစ်ဆိုတာနိုင်ငံရေးရဲ့အဆက်ပဲဆိုတော့ဒီလိုနဲ့ပြောတာတွေလည်းကျွန်တော်တို့ကိုကျုံးနေရတာပဲစကလုံးအရပေါ့စကလုံးအရတော့ဒါအမှန်ရပါလေဒါတွေကလက်တွေ့မှာရှင်းနိုင်မှုလက်တွေ့မှာတရားကိုပြင်ရှင်းနိုင်မှုကတော့အရေးကြီးတယ်ပြောရလို့ရှင်တော့ကျွန်တော်လည်းမကြခဏပြောပါတယ်ဟလာဟိုဒီအတူတကွပူပေါင်းဆောင်ရွက်မှလူတကွပူပေါင်းဆောင်ရွက်နိုင်မှဒီပြဿနာတွေကရှင်းနိုင်အခုကျွန်တော်တို့ကပြီးခဲ့တဲ့12ရက်နေ့ကပေါ့လေ12ရက်နေ့ကမြို့သားညီညွတ်ရေးအစိုးရအကောင့်တွေပေါ်ပြီးတော့အားလုံးဒီဒီမိုကရေစီဖက်ဒရယ်ပြည်တော်စုသွားကြလို့ဆိုပြီးတော့ပိတ်ခေါ်တယ်ပိတ်ခေါ်တာဒါပဏာမပဲရှိပါသေးတယ်ပဏာမပဲကျွန်တော်စပြီးတော့ဒီဟာပိတ်ခေါ်လိုက်တာပဲဒါရှိလာမဲ့ငါးနှစ်တာကာလတော့မှကျွန်တော်တို့ဒီလိုနည်းနဲ့သွားမှဖြစ်တော့မယ်လူမျိုးစုတွေတိုင်းရင်းသားမျိုးနွယ်စုတွေအားလုံးပူးပေါင်းပြီးတော့ဆောင်ရွက်မှဖြစ်တော့မယ်ဆိုတော့ဟိုမူကိုကျွန်တော်ဟိုဒါချလိုက်တဲ့သဘောပါပဲအထောက်ခံပြီးတော့အကျိုးဆိုကြတဲ့ဟိုအသင်းအဖွဲ့တွေရှိတယ်ပါတီတွေရှိတယ်ပေါ့လေဒ တချို့လည်းဒါဟိုဟိုတတိနဲ့ကြိုးစိုးရတဲ့အားတွေလည်းကျွန်တော်တို့တွေ့ရပါတယ်ဘယ်လိုပဲဖြစ်ဖြစ်ပေါ့လေကျွန်တော်တို့ဒါကိုဆက်ပြီးတော့ပူပေါင်းဆောင်ရွက်ဖို့ဒါစူးစမ်းကြရမှာပါပဲအပြန်လောင်ယုံကြည်မှုမတည်ဆောက်နိုင်သမျှတော့ဘယ်လိုမှကျွန်တော်တို့လိုချင်တဲ့ဒီငြိမ်းချမ်းရေးနဲ့ဒီမိုကရေစီရေးနဲ့လာဖက်ဒရယ်ရေးကဘယ်လိုမှမဖြစ်နိုင်ဘူးတိုင်းသာဒေသညီညွတ်ရေးလည်းမဖြစ်နိုင်ဘူးငြိမ်းချမ်းရေးလည်းမဖြစ်နိုင်ဘူးအဲ့တော့အပြန်လာယုံကြည်မှုတည်ဆောက်ဖို့အတွက်ကအဓိကကြားတဲ့အချက်ကဘာလဲဆိုတော့အပြန်လာပူးပေါင်းဆောင်ရွက်မှုပဲအဲ့တော့ပြည့်စက်ပြီးတော့ဒီဒီလိုအကြမ်းဖက်မှုတွေမဖြစ်အောင်ငြိမ်းချမ်းရေးရအောင်ကတော့စောစောကပြောလို့ပဲပူးပေါင်းဆောင်ရွက်ပြီးတော့လုပ်ကြမှာပဲဒါကျွန်တော်တို့သွားခြင်းနဲ့အဲ့ဒါပြခြင်းနဲ့ပန်းနိုင်ကိုရောက်မှာလို့ပဲဒါရည်ဘူးရပဲဘယ်လောက်ပဲပြောခြင်းပါတယ
်ဟုတ်ကဲ့ဟုတ်ကဲ့ဆိုတော့အချိန်2မိနစ်လောက်ကျန်တော့ဆရာဆိုင်ညွှန်လို့ပဲကျွန်တော်မေးခွန်းလေးနောက်ဆုံးပဲမေးခွန်းလေးမေးခြင်းပါတယ်ဆိုတော့ကျွန်တော်တို့ဒီဆရာတို့ကဒီဒီတိုင်းသားအင်အားစုတွေထဲမှာဒီလက်လက်ကင်ပြီးတော့မှဒီနိုင်ငံရေးအခွင့်အရေးကိုတောင်းဆိုတိုင်းသားတွေရဲ့အခွင့်အရေးကိုတောင်းဆိုတာရှိတယ်ဆရာတို့ကနိုင်ငံရေးမှာဆရာနိုင်ပါဒီပါတီနိုင်ငံရေးအနေနဲ့ဒီလှုပ်ဆောင်ပြီးတော့တိုင်းသားတွေခွင့်အရေးကိုလှုပ်ဆောင်တဲ့အခြေအနေရှိတယ်ပေါ့ဆိုတော့ဒီလိုအခြေအနေမှာဆရာတို့အနေနဲ့ဒီဒီလက်နက်မကင်မဲနဲ့လုပ်တဲ့ပါတီနိုင်ငံရေးသမားတွေအတွက်ကပါတီနိုင်ငံရေးအင်အားစုတွေအတွက်ကတိုင်းသားတွေရှိတယ်ဒီလိုမျိုးကြုံရတဲ့ပြဿနာတွေဘယ်လိုအခက်အခဲတွေဖြစ်သွားခြင်းလဲဒါတွေကိုဆရာတို့ဘယ်လိုမျိုးဟိုဖြေရှင်းသွားဖို့လိုအပ်တယ်ပေါ့ဒါတွေဖြစ်ဒါတွေချုပ်တွေ့နေပြပါအောင်ဗျာ
ကျွန်တော်တို့ဟိုဆန္ဒနဲ့ဆန့်ကျင်တာပေါ့ဗျာအဲ့တော့ကျွန်တော်တို့ကလက်လက်ကင်ပြီးတော့ဒီလိုဆောင်ရွက်တဲ့ကိစ္စကိုမယုံကြည်လို့နိုင်ငံရေးပါတီဖွဲ့ပြီးတော့နိုင်ငံရေးကိစ္စကိုနိုင်ငံရေးနည်းနဲ့ရှင်းဖို့နော်နိုင်ငံရေးနည်းနဲ့ဆောင်ရွက်ဖို့လုပ်ခဲ့တာပဲလေနော်ဆိုတော့တတ်နိုင်ဆုံးကျွန်တော်တို့ကတော့ခုပြည်တွင်းညီညာရေးကိစ္စတွေတော့လက်လက်ကင်ဒေါ်လာရေးအဖွဲ့တွေနဲ့ဟို NCA တို့လိုမျိုးပေါ့နော်ဒီညီညာညီလာခံတို့လိုမျိုးစသဖြင့်ကျွန်တော်ထက်ထက်ဝင်လုပ်နေကြပါတယ်နော်အခုဖြစ်တော့တဲ့ဖြစ်ရတော့ကျွန်တော်ပြောညင်တာတော့ဗျာဒီခုနလိုမျိုး bargaining period မှာเนาะ constructive ပေါ့เนาะဒီလိုအကျွတ်ဘောတည်ဆောက်နေတဲ့အချိန်မှာဒါကိုပြက်ပျက်စီးကြောင်းဟိုစနစ်တံပြီးရှို့တာပေါ့ပဲเนาะစနစ်တံပြီးရှို့တာကိုတော့ကျွန်တော်တို့အားလုံးသဘောပေါက်ဖို့လုပ်တယ်ဒါကိုကြိုပြီးတော့လေကျွန်တော်တို့သွားဆက်ရှိတဲ့ခုနလိုမျိုးစီလို့ညီညွတ်တဲ့ကိစ္စတွေเนาะခုနလိုမျိုးကိုဆရာမောင်ကမောင်ရပြောလို့ပဲဟိုဖိတ်ခေါ်တာတွေပါဒီပေါ့เนาะပြည်စုံဆွေးနွေးဖို့လို့ပါလို့เนาะအဲ့လိုမျိုးနိုင်ငံရေးနီးလမ်းကိုကျွန်တော်တို့ဆက်သွားဖို့တော့ဟိုစူးစမ်းဖို့လိုတယ်လို့တော့ကျွန်တော်အတူချုပ်ပြောချင်ပါတယ
်။ဟုတ်ကဲ့ခင်ဗျာ။ဟိုကျွန်တော်ဒီစနစ်ပွဲချိန်ကတော့ပြည့်သွားအတွက်ဒီမှာပဲကျွန်မဆူပါ။အဲ့တော့ပါဝင်ဆွေးနွေးပေးကြတဲ့ဆရာတော်မျိုးမင်း၊ဆရာမောင်ရောင်အောင်ရှင်၊ဆရာဆိုင်ညွန့်လင်းတို့ကိုပြည့်စုံကြအောင်ပြောလို့ပါတယ်ခင်ဗျာ။အားလုံးပဲကျေးဇူးပါခင်ဗျာ
။အခုဆက်လက်ပြီးတော့တင်အချင်းချုပ်ကိုကြေညာပေးပါမယ်။အမေရိကန်ရွေးကောက်ခံသမ္မတဂျိုးဘိုင်ဒန်ကဂွာဒါနာမိုအချင်းစခန်းပိတ်ဖို့သူ့အနေနဲ့ထောက်ခံပါတယ်ဆိုတာကလွဲ့ပြီးမြင်းများစစပြောဆိုထားတာမရှိပေမဲ့အဲ့ဒီမှာဆက်ပြီးထိမ့်သိမ်းခံထားတဲ့အချင်းသား40တယောက်တို့ကတော့စခန်းပိတ်တော့မလားဆိုတဲ့မျှော်လင့်ချက်တွေရှိလာကြပါတယ်။ကျူဘားနိုင်ငံအမေရိကန်စစ်အခြေစိုက်စခန်းမှာရှိတဲ့ဂွာဒါနာမိုအချင်းစခန်းကိုပိတ်ပစ်ဖို့သမ္မတအိုဘားမားအစိုးရလက်ထက်ကစူးစမ်းခဲ့ပေမဲ့အောင်မြင်မှုမရခဲ့ပါဘူး။မစ္စတာဘိုင်ဒန်အစိုးရအဖွဲ့ကသမ္မတဟောင်းအိုဘားမားရဲ့ကြိုးပမ်းချက်ကိုဆက်ပြီးတော့အကောင့်ထဲပေါ်ဖို့မျှော်လင့်ကြောင်းအကျဉ်းသားတချို့ရဲ့ရှင်းလင်းတွေကပြောပါရယ်။အီရန်နျူကလ িয়ার သိပ်ပံပညာရှင်မိုဇေဖာဂရီဇာဒဲတောက်ကြာနဲ့ကအသက်ခံခဲ့ရတာဟာအီရန်အနေနဲ့သူ့ရဲ့အဓိကတာဝန်ရှိသူတွေနဲ့အကြံပေးတွေကိုကာကွယ်ပေးနိုင်မှုအားနည်းနေတာကိုအထင်ရှားပြသလိုက်တာဖြစ်တယ်လို့ကျွမ်းကျင်သူတွေကသုံးသပ်ကြပါရယ်။မိုဇက်ဖာဂရီဇာဒဲဟာဒီနှစ်အတွင်းလှုပ်ကြံခံရတဲ့ဒုတိယမြောက်အကြီးတန်းစစ်ဘက်အရာရှိတဦးလည်းဖြစ်ပါရယ်။မြို့တော်တီရန်ကနေအရှိဖက်55မိုင်အကွာကအပ်စတတ်မြို့ကိုကားနဲ့ခီးသွားနေတဲ့အသက်59နှစ်အရွယ်ဖာဂရီဇာဒဲကိုလက်နက်ကင်တွေကနေ့ကင်းကြောင်တောင်မှာတတ်ခတ်ခဲ့ကြတာဖြစ်တယ်လို့အီရန်တာဝန်ရှိသူတွေကပြောပါတယ်။ဒီတပ်ဖြတ်မှုနဲ့ပတ်သက်လို့ဘယ်သူကမှသူတို့လက်ချက်အဖြစ်ပြောဆိုတာမျိုးမရှိသေးပါဘူး။ကိုရိုနာဗိုင်းရပ်စ်ကကွယ်စီတွေနဲ့သူတို့ရဲ့ကုခန်အားတုံ့ပြန်မှုဘယ်လောက်ရှိတယ်ဆိုတာကိုသတင်းထုတ်ပြန်ချက်တွေမှာတွေ့ရတာထက်ပို့ပြီးတော့တိုင်းတာတွက်ချက်ချဖို့လိုတယ်လို့ WHO ရဲ့ကာကွယ်ဆေးဆိုင်ရာထိပ်တန်းတာဝန်ရှိသူတို့ကပြောပါတယ်။ကာကွယ်ဆေးတွေဟာ COVID-19 ရောဂါကူးစက်ပြန့်နှံ့နိုင်စွာကိုလျော့ချသွားအောင်လုပ်နိုင်သလားဆိုတာရှင်းရှင်းလင်းလင်းမသိရသေးဘူးလို့လည်း WHO ကပြောပါတယ်။တစ်ချိန်တည်းမှာပဲ COVID-19 ရောဂါဟာသရစ်ဆန်တွေစီကနေလူတွေစီကိုဘယ်လိုကူးစက်တယ်ဆိုတာစုံစမ်းစစ်ဆေးဖို့အတွက်သိပ္ပံပညာရှင်၁၀ဦးပါဝင်တဲ့အဖွဲ့တစ်ခုကိုတရုတ်နိုင်ငံဝူဟန်မြို့ကိုဆေးလုသွားမယ်လို့လည်း WHO ကပြောပါတယ်။ဒီကနေ့ညအတွက်ထိတ်တဲ့ရောက်တဲ့တွေကတော့ဒီလောက်ပါပဲရှင်။ VOA ကိုအားပေးနာဆင်တဲ့အတွက်အထူးကျေးဇူးတင်ပါတယ်။တောသားရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကျမ်းမာရှင်လာပါစေရှင်။ကျမနှလုံးပါ
This program has come to you from the Voice of America, Washington.